Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ကနေ2016ခုနှစ်ဇန်နဝါရီလ14ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကို American ပြည်အောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line nominator 2432နဲ့40ရူကနေတိုက်ရိုက်အသံလွှင့်နေပါပြီကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းကတော့အီရန်နိုင်ငံကဖမ်းဆီးထိန်းသိမ်းခံထားရပြီးပြန်လွတ်လာတဲ့အမေရိကန်နိုင်ငံရစ်တပ်သား10ဦးကိုအမေရိကန်ပြည်ထောင်စုကချိုးဆိုလိုက်ပါတယ်။မြောက်ကိုရီးယားကဟိုက်ဒရိုဂျင်ပုံးစမ်းသပ်ဖောက်ခွဲတဲ့ကိစ္စအပေါ်စိုးရိမ်ပူပန်ကြောင်းမြန်မာနိုင်ငံကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်နိုင်ငံဒေသစံတော်ချုပ်ဒီညမှာထွက်မဲ့ပေါ်ဘောထီစုကြီးဟာဒေါ်လာ1500ကျော်နေပြီဖြစ်တဲ့အတွက်အများစုကအရင်ခုံစားစောင့်ဆိုင်းနေကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တူတင်ပြပေးသမှာပါခင်ဗျာ
။ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းလွှာရေးထဲမှာဆိုရင်တော့
I think it is to assure the Western community and also Japan and China
ဒါကတော့မြောက်ကိုရီးယားနိုင်ငံကဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖောက်ခွဲလိုက်တာနဲ့ပတ်သက်ပြီးမြန်မာအစိုးရကနိုင်ငံသားရေးဝန်ကြီးဌာနကနေအထူးစိုးရိမ်ကြောင်းကြေညာချက်ထုတ်ပြန်လိုက်တဲ့အကြောင်းကိုမြန်မာအရေးလှူလေလာသုံးသပ်သူပေါမခဒေးဗစ်စတိန်ဘက်ကပြောသွားတာပါအပြည့်စုံကိုသတင်းအစီအစဉ်ပြီးမှနားဆင်ရမယ်ဒါအပြင်အမေရိကန်သမ္မတအိုဘားမားရဲ့နိုင်ငံတော်အခြေပြမင်ခွန်းနဲ့ပတ်သက်လို့ဝေဖန်မှုတွေထွက်ပေါ်တဲ့သတင်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတက်မတော်ကာကွယ်ဦးစီးချုပ်ကနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်မှုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ခေါ်လိုက်တဲ့အကြောင်းနဲ့ထိုင်းနိုင်ငံကော့တောင်ကျွန်းအပန်းဖြစ်စခွင်းမှာဖြစ်သွားပွားခဲ့တဲ့လူသတ်မှုအတွက်အယူခံဝင်မှုကိစ္စမှာအထောက်အကူဖြစ်စေဖို့မြန်မာအစိုးရကပညာရှင်တွေဆီလွတ်တဲ့အကြောင်းတွေကိုလည်းကြားရမှာပါဒါတွေကိုအလှန့်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဒေါ်ခင်မျိုးသက်တို့ကကြေညာပေးပါမယ်ခင်ဗျာ
အီရန်နိုင်ငံရပိုင်နဲ့ထဲဆက်ပြဲမြော့ပါသွားပြီးထင်းထင်းခံလဲရတဲ့အမေရိကန်ရေတပ်သား10ဦးပြန်လည်လွတ်မြောက်လာတဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်ဒီကိစ္စဖြစ်ရှင်းနိုင်တာဟာတန်တပန်ရေးအရာအောင်မြင်မှုဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်သလိုကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကလည်းအမေရိကန်စစ်မှုထမ်းနေသူတို့လက်ထဲပြန်ရောက်လာတဲ့အတွက်ဝမ်းမြောက်ကြောင်းပြောကြားပါတယ်အမေရိကန်ရေတပ်အမှုထမ်းတွေရဲ့ပြောဆိုချက်တွေကိုမကြားသိရသေးတဲ့အတွက်သူတို့ဘာကြောင့်အခုလိုဖမ်းဆီးခံလိုက်ရတယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုမသိရသေးဘူးလို့ဝန်ကြီးကာတာကပြောပါတယ်ပြန်လွတ်လာကြတဲ့အမေရိကန်ပြန်လွတ်လာကြတဲ့အမျိုးသားရေတပ်အမှုထမ်း6ဦးနဲ့အမျိုးသမီးအမှုထမ်း2ဦးတို့ဟာကာတာနိုင်ငံမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းကိုရောက်နေကြပြီဖြစ်ပါတယ်အမေရိကန်ရေတပ်အမှုထမ်းတွေအဖမ်းခံရခင်ကအသုံးပြုခဲ့တဲ့အမေရိကန်စစ်ရေးရင်ငယ်နှစ်ဆင့်ကိုလည်းအီရန်ကအမေရိကန်နိုင်ငံလက်ထက်ပြန်လည်လွှဲပြောင်းပေးခဲ့ပြီဖြစ်ပါတယ
်အမေရိကန်ထူးတက်ဖွဲ့တွေဟာအီရန်နိုင်ငံကိုရောက်ရှိနေပြီဖြစ်ပြီး IS စစ်သွေးကြွတွေအခိုင်အမာခြေကုပ်ယူထားတဲ့နေရာတွေကိုပြတ်မှတ်ထားပြီးတိုက်ခိုက်မယ်အီရန်တပ်တွေကိုအကူအညီပေးဖို့အတွက်လှုံ့ဆော်နေပြီလို့American ကာဝေးဝင်ကြီး Ash Carter ကဗိုလ်တဖူးနေမှာပြောပါတယ် American Commando တပ်သား200လောက်ဟာ Iraq တွင်အဆက်အသွယ်လုပ်ပြီးဖြစ်တယ်လို့ပြစ်မှတ်အစ်တိုက်ခိုက်မှုအစ်တွေနဲ့အခွင့်အလမ်းအစ်တွေကိုရှာဖွေဖို့အတွက်လှုံ့ဆော်နေမယ်လို့မျှော်လင့်ကြောင်းလည်းဝင်ကြီး Carter ကပြောပါတယ် American ကာဝေးဝင်ကြီးဟာ Kentucky ပြည်နယ်မှာရှိတဲ့ Campbell ခန္ဓာမှာမကြာခင် Iraq ကိုဆစ်လွတ်တော့မယ်လေးရက်တက်ခွဲတရတိကစစ်သည်တွေကိုမင်ငွန်းပြောကြရမှာအခုလိုကြေညာလိုက်တာပါဒါအပြင်စစ်သွေးကြွတွေကဘာသာရေးဆိုင်ရာကာလီဖိတ်နိုင်ငံထူထောင်မယ်လို့ကြွေးကြော်ထားတဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာ IS တွေတိမ့်ပိုက်ထားတဲ့ခြေပြန့်တဲ့နယ်မြေတွေကိုပြန်ပြီးသိမ်းယူနိုင်မှုအတွက်သူ့ရဲ့အစီအစဉ်တွေကိုချပြခဲ့တာလည်းဖြစ်ပါတယ်။ IS တွေကိုချိန်မုံရင်နဲ့ပတ်သက်ပြီးဝန်ကြီးကာတာဟာနောက်သတင်းပတ်ထဲမှာဗြိတိန်ပြင်သစ်၊ Australia, Germany, Italy နဲ့ Netherlands နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေနဲ့ပြင်သစ်နိုင်ငံ Paris မြို့မှာတွေ့ဆုံမှလည်းဖြစ်ပါတယ်။
အစ္စတန်ဘူမြို့တော်ဆူတန်အာမက်ယင်ပြင်မှာဂျာမန်လူမျိုးဆယ်ဦးတည်ဆုံခဲ့ပြီးတခြားလူ15ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အသေးခံဘုံးခွဲတိုက်ခတ်မှုနဲ့ပတ်သက်သူတွေကိုသူတွေလို့တန်တရားရှိသူ9ဦးကိုဖမ်းဆီးရမိထားကြောင်းတူရကီအာဏာပိုင်တွေကပြောပါတယ်။နောက်ထပ်တန်တရားရှိသူ4ယောက်ကိုလည်းရဲတပ်ဖွဲ့ကဗိုလ်ထုနယ်မှာဖမ်းဆီးလိုက်ကြောင်းတူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကအစ္စတန်ဘူမြို့တော်မှာသတင်းတောက်တွေကိုပြောပါတယ်။ဒီတိုက်ခိုက်မှုမှာ IS အစ္စလာမစ်စစ်သွေးကြွတွေဆက်နွယ်ပတ်သက်နေကြောင်းအတည်ပြုနိုင်ခဲ့ပြီဖြစ်ကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့ IS အဖွဲ့ကတော့သူတို့အဖွဲ့အနေနဲ့ဒီတိုက်ခိုက်မှုမှာတာဝန်ယူလုဆောင်ခဲ့တဲ့အကြောင်းထုတ်ဖော်ကြေညာတာမျိုးမရှိသေးပါဘူး။လူတဦးကိုအင်္ဂါနေ့နောက်ပိုင်းမှာရဲတပ်ဖွဲ့ကဖမ်းဆီးထားကြောင်းပြည်ထောင်စုဝန်ကြီးအက်ဖကန်အာလာကအစောပိုင်းမှာပြောပါတယ်ဒါပေမဲ့ဒီလူဟာမိသူမျိုးဝါဖြစ်တယ်ဘလို့အခန့်ကဏ္ဍကနေပါဝင်နိုင်ခြင်းရှိတယ်ဆိုတော့အသေးစိတ်အချက်အလက်ကိုတော့မပြောခဲ့ပါဘူး
အမေရိကန်သမ္မတဘယ်ရစ်အိုဘားမားကအင်္ဂါနေ့က သူ့ရဲ့ခုနှစ်ကြိမ်နဲ့နောက်ဆုံးအကြိမ်ဖြစ်နေပြောကြတယ်နိုင်ငံတော်အခြေပြမင်းကွန်းထဲမှာသူ့သမရတက်တန်းအတွင်းအောင်မြင်မှုတွေနဲ့အနာဂတ်အတွက်သူ့အမြင်တွေကိုဦးစားပေးပြောကြခဲ့ပါတယ်သူ့မင်းကွန်းဟာအကောင်းမြင်မင်းကွန်းတစ်ခုဖြစ်ပေမဲ့အများမျှော်လင့်ထားတယ်လို့ပဲလွှတ်တော်တွေကသူ့မိတ်ဆွေတွေကကောင်းကောင်းလက်ခံကြပေမဲ့သူ့ကိုဝေဖန်သူတွေလည်းရှိခဲ့တာပါသမရကကွန်ဂရက်လွှတ်တော်တွေကပြည်ရှံနေတဲ့ပြည်ထက်ကိုနိုင်ငံတွင်နိုင်ငံရေးအမြင်ကွဲပြားမှုတွေနဲ့နဲ့ရှမ်းရှမ်းဖြစ်နေတာကိုပြန်ပြီးသက်မှတ်စေဖို့ပြောကြားခဲ့တဲ့အပြင် American စီးပွားရေးဟာကမ္ဘာမှာအခိုင်အမာဆုံးနဲ့အတည်ငြိမ်ဆုံးအနေထားမှာရှိနေတယ်လို့ရဲဝံ့ပြောပြီးစီးပွားရေးနဲ့ American ရဲ့ဩဇာလွှမ်းမိုးမှုတွေကြဆင်းမှုရှိနေတယ်လို့ပြောသူတမရလောင်းရွေးကောက်ပွဲရှင်ပြိုင်နေသူတွေကိုပါဝေဖန်ခဲ့ပါတယ် Republican Party ကအောက်လွှတ်တော်မှာ Rob Woodman ကတော့ American ရဲ့အင်အားကြောင့်မဆိုးရိမ်မှုပြောကြားနေတာကိုလက်မခံဘဲကမ္ဘာကြီးတနည်းတစ်ချက်အန်တီယေပိုကြီးလာနေတာကိုထုတ်ဖော်ပြောကြားဖို့လိုအပ်တယ်လို့တုံ့ပြန်ပါတယ်။ဒါပေမဲ့ Democratic Party ကအထက်လွှတ်တော်မှာ Bob Casey ကတော့သမ္မတရဲ့လွှတ်တော်မှာအတူတူလက်တွဲလှုပ်ဆောင်ဖို့အတွက်ပန်ကြားချက်ကိုလက်ခံခဲ့တယ်လို့ပါတီကြီးနှစ်ရပ်စလုံးအတွက်စိန်ခေါ်မှုတွေရှိနေတယ်လို့ဆိုပါတယ်။သမ္မတဟာဗုဒ္ဓဖူးနေမှာပဲသူ့အင်ကာနိကပြောခဲ့တဲ့နိုင်ငံတော်အခြေပြမင်းကုန်းမှာချပြခဲ့တာတွေကိုပြည်သူတွေသိအောင်လုပ်ဖို့အတွက်နိုင်ငံတွင်းခီးထွက်နေပါတယ
် VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တံခါးတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဗုဒ္ဓနေမှာမေရီလန်းပြည်နယ် Silver Spring မှာ IRC International Rescue Committee နိုင်ငံကဒုက္ခသည်ကယ်ဆယ်ရေးကော်မတီရုံးွယ်ကိုတွားရောက်ခဲ့ပြီးမြန်မာ၊ဆီးရီးယား၊အီရတ်၊အီရီထရီးယား၊ကွန်ဂိုအပါအဝင်နိုင်ငံအများအပြားကနေအမေရိကန်နိုင်ငံကိုလာရောက်ကြတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်အမေရိကန်နိုင်ငံကိုဘဝသစ္စာဖို့ယူရချက်နဲ့ရောက်လာကြသူတွေရဲ့အောင်မြင်မှုတွေကိုတွေ့ရတဲ့အတွက်ဝမ်းမြောက်ကြောင်းနဲ့အမေရိကန်နိုင်ငံမှာအခြေတကျနေနိုင်အောင်အလုပ်လုပ်ဆောင်မှုတွေမှာအဆင်ပြေအောင်ကူညီပေးနေတဲ့အဖွဲ့တွေကိုလည်းကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။ဝန်ကြီးကယ်ဒီဟာဗုဒ္ဓနေမှာပဲအမေရိကန်အလယ်ပိုင်းဒေသအတွက်ကူညီပံ့ပိုးမှုတွေပေးနိုင်ဖို့ရည်မှန်းချက်ထားပြီးဒုက္ခသည်လက်ခံရေးတိုးချဲ့မဲ့အစီအစဉ်တွေကိုကြီးညာခဲ့ပါတယ်။နိုင်ငံသားဝန်ကြီးကယ်ဒီကအမေရိကန်ရဲ့ဒီနှစ်အတွက်နိုင်ငံသားမျိုးဝါဒရည်မှန်းချက်ပန်းနိုင်ကိုချပြရင်အခုလိုတိုးချဲ့မဲ့အစီအစဉ်ကိုကြီးညာလိုက်တာပါ။ဝန်ကြီးကယ်ဒီကအမျိုးသားကာကွယ်ရေးစစ်တပ်ကတို့မှမင်းကွန်းပြောကြစီမှာအခုလိုပြောကြခဲ့တာဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေကလူအများပြားဟာအမေရိကန်နိုင်ငံနဲ့ဝင်ဖို့အန်တရာယ်ကြီးတဲ့လမ်းခီးတွေကိုဖြတ်တန်းပြီးစူးစမ်းနေကြတာမို့ဒါဟာသူတို့လူကုန်ကူးမှုရဲ့တောက်ကောင်တွေဖြစ်တယ်လို့လည်းပြောပါတယ
်။ပြီးခဲ့တဲ့သတင်းပတ်အတွင်းမြောက်ကိုရီးယားနိုင်ငံကသရုပ်ထအချိန်မြောက်နျူကလ িয়ার လက်နက်စမ်းသပ်မှုပြုလုပ်ခဲ့တာနဲ့ပတ်သက်ပြီးအထူးစိုးရိမ်မကင်းဖြစ်ကြောင်းမြန်မာအစိုးရကဗိုလ်တပူးနဲ့ရက်ဆွဲတဲ့အကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။နိုင်ငံတကာကလည်းဒီကိစ္စနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းဝန်ဝန်ပြောဆိုနေကြတာဖြစ်ပြီးအရေးယူပိတ်ဆို့မှုတွေလုပ်နိုင်မှုအဆောင်ရနေချိန်မှာအခုလိုမြန်မာအစိုးရရဲ့အကြေညာချက်ထွက်လာတာပါ။မြောက်ကိုရီးယားနျူကလ িয়ার စမ်းသပ်မှုဟာလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တဲ့အပြင်နိုင်ငံတကာလက်နက်မပြန့်ပွားရေးသဘောတူညီချက်ကိုထိခိုက်စေပြီးဒေသရင်းတင်းမာမှုကိုလည်းမြင့်တက်လာစေတယ်လို့နိုင်ငံကြီးဝန်ကြီးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့လူမျိုးများတည်နှိုင်းတဲ့လက်နက်မပြန့်ပွားရေးအတွက်အထူးအလေးထားကြောင်းကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံအရှိတောင်အာရှနျူကလ িয়ার လက်နက်ကင်းမဲ့ရေးဆုံစာချုပ်မှာသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပြီးနျူကလ িয়ার လက်နက်ကင်းရှင်းတဲ့ကမ္ဘာကြီးဖြစ်ပေါ်ရေးအစွမ်းကုန်စူးစမ်းနေတယ်လို့လည်းပြောပါတယ်။ဒါကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အတိုင်းမြောက်ကိုရီးယားလိုက်နာဖို့ကြေညာချက်ထဲမှာတိုက်တွန်းထားတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကအခုလိုကြေညာချက်မျိုးထုတ်တာဒါဟာပထမဆုံးချိန်မှာမြန်မာနဲ့မြောက်ကိုရီးယားကြားဆီးဆက်ဆံမှုတွေပေါ်စိုးရိမ်ကြောင်းအမေရိကန်ပါဝင်နောက်နိုင်ငံတွေကပြောခဲ့တာပါမြန်မာအစိုးရဟာမြောက်ကိုရီးယားစီကနျူကလ িয়ার နည်းပညာရဖို့စ조사ဘူးသလားဆိုတဲ့တန်တရားတွေတောင်ထွက်ခဲ့ဘူးသလိုမြန်မာအစိုးရတာဝန်ရှိသူတွေကတော့ဒီကိစ္စမဟုတ်ကြောင်းအလင်းတင်နိုင်ခြင်းဆိုပါတယ်
ဝါရှင်တန်ဒေသစံတော်ချိန်ဗုဒ္ဓညာ7နာရီလောက်မှာထွက်မဲ့အမေရိကန်ထီပါဝါဘောရဲ့စုစုပေါင်းစုချင်းငွေဟာအခုအချိန်မှာအမေရိကန်ဒေါ်လာ1500ရှိသွားပြီဖြစ်တဲ့အတွက်လူအတော်များများကထိလက်မှတ်တွေဝယ်ပြီးစစ်လုရှစွာနဲ့စောင့်ဆိုင်းနေကြပါတယ်။တခြားအမေရိကန်နိုင်ငံသားတွေနီးတူဒီမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေဟာလည်းပါဝါဘောထီကိုစိတ်အားထက်သန်စွာထိုးနေကြတဲ့အကြောင်းမေရီလန်းပြည်နယ်မှာရှိတဲ့ဒေသခံတွေကပြောပါတယ်ဒီပါဝါဘောထီကိုအမေရိကန်နိုင်ငံသားတွေတင်တာမကပဲတရုတ်နိုင်ငံသားတွေအပါအဝင်နိုင်ငံတကာမှာရှိနေကြသူတွေကလည်းအသိမိတ်ဆွေတွေကတစင်အင်တာနက်အွန်လိုင်းကလက်မှတ်ထိုးကြသူ လမ်းပြီးတော့ထိုးနေကြသူတွေလည်းရှိပါတယ်ဒီထိဟာအမေရိကန်နိုင်ငံအတွင်းမှာပြည်နယ်ပေါင်း50ရှိတဲ့အထက်ကပြည်နယ်ပေါင်း44ပြည်နယ်မှာထိုးနိုင်ကြတာဖြစ်ပါတယ်အပတ်စဉ်တစ်ပတ်မှာနှစ်ကြိမ်ဖွင့်တဲ့ဒီပါဝါဘော့ထီကိုဒေါ်လာတန်60နဲ့စတင်တာဖြစ်ပေမဲ့ပောက်တဲ့သူမရှိရင်စုချင်းငွေဟာတဖြည်းဖြည်းတိုးလာရတာကလာပေါင်းများစွာပောက်တဲ့သူမရှိခဲ့တဲ့အတွက်အခုလောက်ထိစုချင်းငွေများလာတာလည်းဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice
of Americaထိတ်တန့်ရောက်မြန်မာနဲ့နိုင်ငံသားတွေကိုကိုစော်ဝင်လိုက်တဲ့ဒေါခင်မျိုးသက်တို့ကကြေညာပေးကြတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစေ။အမေရိကန်သမ္မတအိုဘားမားဟာအင်္ဂါနေ့က9ကြိမ်မြောက်နဲ့သူ့ရဲ့သမ္မတသက်တမ်းအတွက်နောက်ဆုံးအကြိမ်ဖြစ်မဲ့နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားခဲ့ရမှာသူ့အုပ်ချုပ်ဆောင်ကာလအတွင်းရရှိခဲ့တဲ့အောင်မြင်မှုတွေနဲ့အနာဂတ်အတွက်သူ့ရဲ့မျှော်မှန်းချက်တွေကိုအဓိကထားပြီးပြောကြားသွားခဲ့ပါတယ်။ဒီလိုပြောကြားခဲ့တာနဲ့ပတ်သက်ပြီးဝေဖန်ပြောကြားမှုတွေလည်းပေါ်ထွက်လာခဲ့ပါတယ်။ VOA သတင်းတောက် Jeff Custer ရဲ့သတင်းကိုအခြေခံပြီးကျွန်တော်ကပဲပြောပြပါမယ်ခင်ဗျာ။သမ္မတအိုဘားမားဟာအမေရိကန်ပြည်ထောင်စုလွှတ်တော်မှာနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားခဲ့ရမှာနိုင်ငံတွင်းနိုင်ငံရေးအရာကွဲပြားမှုတွေနဲ့နဲ့ဖြစ်ပေါ်နေတာကိုကုစားဖို့အဓိကထားပြီးအပြုသဘောဆောင်တဲ့သဘောထားနဲ့ပြောကြားသွားခဲ့တယ်လို့သုံးသပ်သူတွေကဆိုပါတယ်
It's one of the few regrets of my presidency that the rancor and suspicion between the parties has gotten worse instead of better
ကျွန်တော်ရဲ့သမ္မတတက်တန်းအတွင်းမှာနောင်တရစရာအနှင်းငယ်တွေကတခုကတော့ပါတီတွေကြားမှာမလို့မုန်းထားတာနဲ့တန်တရားကြီးမားတာတွေပိုဆိုးလာနေတာပါသမ္မတလင်ကွန်းတို့ရူးစ်ဖဲလ်တို့လိုမျိုးပိုးပြီးတော့အစွမ်းစားရှိတဲ့သမ္မတမျိုးဆိုရင်ဒီလိုကွဲပြားနေတာကိုအခုထက်မကပိုးပြီးတော့ရင်ကြားစစ်ပေးနိုင်မှာတေချာပါတယ်ကျွန်တော်အနေနဲ့သမ္မတတာဝန်ထမ်းဆောင်နေသည့်ဒီအခြေအနေပိုကောင်းလာအောင်ကြိုးစားသွားမယ်လို့အမှခံပါတယ
်အိုဘားမားကအမေရိကန်နိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်ပြီးတော့ကမ္ဘာပေါ်မှာအင်အားကြီးဆုံးနဲ့ရေရှည်အခန့်ဆုံးစီးပွားရေးလို့ညွှန်းဆိုလိုက်ပြီးစီးပွားရေးကျဆင်းနေတယ်လို့ပြောကြသူတွေဟာမှားယွင်းတယ်လို့လည်းပြောလိုက်ပါတယ်ဒါအပြင်အမေရိကန်နိုင်ငံရဲ့စွမ်းအားနဲ့ဩဇာအာဏာကျဆင်းနေတယ်လို့ပြောတဲ့သမ္မတကိုယ်စားလှယ်လောင်းတွေကိုလည်းဝေဖန်လိုက်ပါတယ
် The United States of America is the most powerful nation on earth. Period. Period.
အမေရိကန်ပြည်တော်စုဟာဒီကမ္ဘာပေါ်မှာအင်အားအကြီးဆုံးနိုင်ငံမှာဒါဟာလုံးဝမှန်ကန်ပါတယ်တခြားနိုင်ငံတွေအနေနဲ့အနားတောင်မကပ်နိုင်ကြပါဘူး
သမ္မတအိုဘားမားကခုလိုပြောလိုက်ပေမဲ့ကမ္ဘာကြီးဟာပိုပြီးအန္တရာယ်ရှိတဲ့အခြေအနေဖြစ်လာနေတယ်လို့အမေရိကန်လွှတ်တော်အမတ်ချုပ်ကထင်မြင်နေတာကိုပြောင်းလဲသွားအောင်နားမချနိုင်ခဲ့ပါဘူးဒီထဲကတဦးကတော့ဗာဂျီးနီးယားပြည်နယ်က Republican လွှတ်တော်အမတ် Rob Whitman ဖြစ်ပါတယ
် The president tended to try to downplay that and said don't worry we're the greatest nation the world's ever known none of this
သမ္မတကအရေးမကြီးတဲ့ပုံစံလုပ်ပြီးပြောသွားတာပါသူပြောသွားသလိုကျွန်တော်တို့နိုင်ငံဟာကမ္ဘာပေါ်မှာအင်အားအကြီးဆုံးဆိုတာမှတ်ပါတယ်ဒါပေမဲ့ကျွန်တော်တို့ရင်ဆိုင်ဖြည့်ရှင်းရမယ့်ချင်းချောက်မှုတွေကတော့အမှန်တကယ်ရှိနေပါတယ်
။အလားတူပဲ1990ခုနှစ်မြန်မာနိုင်ငံအထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွှတ်တော်အမတ်ဟောင်းနဲ့အမေရိကန်နိုင်ငံအခြေစိုက်နိုင်ငံရေးလေလာသုံးသပ်သူဒေါက်တာတင့်ဆွေကအိုဘားမားရဲ့သမ္မတသက်တမ်းအတွင်းအမေရိကန်နိုင်ငံမှာစီးပွားရေးအရာရောနိုင်ငံရေးအရာပါတည်ငြိမ်မှုရှိခဲ့တယ်လို့သုံးသပ်ပါတယ်
။သမ္မတဘရက်အိုဘားမားလက်ထက်မှာအမေရိကန်ပြည်ထောင်စုမှာကတည်ငြိမ်မှုရှိတယ်လို့ပြောနိုင်ပါတယ်တိကျ။တည်ငြိမ်မှုဆိုတာနိုင်ငံရေးရောစီးပွားရေးရောနောက်တခါနိုင်ငံတကာဆက်ဆံရေးရတခြားသမ္မတတွေနဲ့တိုက်တော့မကွာလာဘူးပေါ့နော်။သူပထမသက်တမ်းမှာဒီဘင်လာဒင်ကိုသုတ်တင်နိုင်တဲ့အချက်နဲ့သူကဟိုကုံတော်တော်တက်ခဲ့တယ်။နောက်ဒီအရှိလေပိုင်းစစ်ပွဲရတော့ထုံ့ဆန်းတိုက်ပေါ့ခင်ဗျ။အထူးသဖြင့်စီးပွားရေးတိုးတက်လာတာကအမေရိကန်ပြည်ထောင်စုကနေထိုင်တဲ့လူတွေအတွက်အရေးကြီးဆုံးအချက်ပါပဲ။အဲ့တော့စီးပွားရေးကနောက်ပိုင်းမှာအလုပ်ကိုင်းစီးကအခုဆိုအကြဆုံးစင်တောင်ရောက်သွားတော့ကဒါစီးပွားရေးရကောင်းလာတယ်လို့ပြောမှာပေါ့ခင်ဗျ
သမ္မတအိုဘားမားဟာသူ့ရဲ့နောက်ဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကိုအင်္ဂါနေ့ကပြောကြားခဲ့ပြီးတဲ့နောက်မိန့်ခွန်းထဲမှာပါတဲ့အကြောင်းအရာတွေကိုလူသိများအောင်ကြိုးစားတဲ့အနေနဲ့ပုတ်ထူးနေ့ကနေစတင်ပြီးနိုင်ငံတဝန်းကိုလှည့်လည်ခီးထွက်မှာဖြစ်ပါတယ
်ဒါကတော့အမေရိကန်သမ္မတအိုဘားမားရဲ့နောက်ဆုံးအကြိမ်နိုင်ငံတော်အခြေပြမိန့်ခွန်းနဲ့ပတ်သက်လို့ဝေဖန်တဲ့နေ့ကိုကြားခဲ့ရတာပါခုဆက်လက်ပြီးတော့ပြည်တွင်းသတင်းတစ်ပုဒ်ကိုဆက်ပြီးတင်ပြပါမယ်။မြောက်ကိုရီးယားနိုင်ငံကဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖောက်ခွဲလိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဌာနကအထူးစိုးရိမ်ကြောင်းကြေညာချက်ထုတ်ပြန်လိုက်တာဟာဒီစမ်းသပ်ဖောက်ခွဲမှုပေါ်နိုင်ငံတကာအတိုင်းအဝိုင်းရဲ့ဝေဖန်မှုနဲ့အတူမြန်မာနိုင်ငံကထောက်ခံကြောင်းပြသလိုက်တာပဲဖြစ်တယ်လို့မြန်မာအရေးသုံးသပ်သူတွေကထောက်ပြကြပါဗျ။မြန်မာကိုရီးယားနျူကလ িয়ার ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအခုလိုကြေညာချက်ထုတ်ပြန်လိုက်တာဟာဒါပထမဆုံးအကြိမ်လည်းဖြစ်တဲ့အတွက်မကြာခင်တက်လာတော့မယ့်အစိုးရတဲ့အတွက်ပြဿနာပုံမိုးရှုပ်ထွေးစေတဲ့သဘောလည်းတက်ရောက်စေတယ်လို့သုံးသပ်ပြောဆိုကြပါရစေ။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါဗျာ
ပြီးခဲ့တဲ့ဒီနေ့ပတ်အတွင်းအပျက်စီးကြီးမားနိုင်တဲ့အလားအလာရှိတဲ့ဟိုက်ဒရိုဂျင်ဘုံးဖောက်ခွဲခဲ့ကြောင်းမြောက်ကိုရီးယားရဲ့ကြေညာချက်ထွက်လာပြီးတဲ့အနောက်အဲ့ဒီကိစ္စနဲ့ပတ်သက်လို့အထူးဆိုရမကင်းဖြစ်မိကြောင်းမြန်မာအစိုးရနိုင်ငံသားဝန်ကြီးဌာနကဇန်နဝါရီလ23ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုဟာလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တဲ့အပြင်နိုင်ငံတကာလက်နက်မပြန့်ပွားရေးသဘောတူညီချက်ကိုထိခိုက်စေပြီးဒေသတွင်းတင်းမာမှုကိုလည်းမြင့်တက်စေတယ်လို့နိုင်ငံသားဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာအစိုးရအနေနဲ့မြောက်ကိုရီးယားနဲ့ပတ်သက်လို့အခုလိုကြေညာချက်မျိုးထုတ်ပြန်တာဒါပထမဆုံးအကြိမ်ဖြစ်တဲ့အတွက်ထူးခြားမှုရှိပြီးမြောက်ကိုရီးယားနဲ့မြန်မာနိုင်ငံအကြားပတ်သက်မှုမရှိဘူးဆိုတာပြသလိုက်တာပဲဖြစ်တယ်လို့မြန်မာအရေးနဲ့မြောက်ကိုရီးယားအရေးတွေကိုအထူးပြုလေ့လာနေတဲ့ပမော့ခ်ဒေးဗစ်စတိုင်းဘတ်ကပြောပါတယ
် Think it is to assure the western community and also Japan and China.
မြောက်ကိုရီးယားလက်ရှိလှုပ်ဆောင်နေတဲ့ကိစ္စတွေကိုမြန်မာအစိုးရအနေနဲ့မလိုလားဘူးဆိုတာကိုအနောက်စုနိုင်ငံတွေအပါအဝင်ဂျပန်တရုတ်တို့သိအောင်ပြသလိုက်တာလို့ကျွန်တော်ထင်ပါတယ်မြန်မာအစိုးရရဲ့ကြေညာချက်နောက်ကွယ်မှာနိုင်ငံရေးကြီးမားချက်တွေရှိနိုင်ပေမဲ့အဲ့ဒီတခုတည်းတော့ဟုတ်မယ်လို့ကျွန်တော်မထင်ပါဘူးအရင်စီအစိုးရလက်ထက်တုန်းကယူဆထားခဲ့တဲ့ချက်တွေလွဲမှားနေတယ်ဆိုတာကိုဒီအစိုးရကသဘောပေါက်တာလည်းဖြစ်နိုင်ပါတယ
်အရင်စီအစိုးရလက်ထက်တုန်းကယူဆခဲ့တဲ့အချက်ဆိုတာကတော့ဘုရားမူကြီးတန်းရွှေဦးဆောင်တဲ့စစ်အစိုးရလက်ထက်တုန်းကအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုဝင်ရောက်သိမ်းပိုက်လိုက်မယ်ဆိုတဲ့ကောလာဟလတွေရှိခဲ့ပြီးအမေရိကန်ရဲ့အဲ့ဒီလိုလှုပ်ဆောင်မဲ့အန္တရာယ်ကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားကဟန်တားနိုင်တာကြောင့်မြောက်ကိုရီးယားနီးတူနျူကလ িয়ার လက်နက်တည်ဆောက်ဖို့စတင်ခြေလှမ်းလှမ်းခဲ့တဲ့ကိစ္စကိုဆိုလိုတာဖြစ်တယ်လို့ပမောက်ခ်စတိုင်းဘတ်ကပြောပါတယ်စစ်တောက်လိုင်းအရာရှိဟောင်းဦးအောင်လင်းထွတ်ကတော့မြန်မာအစိုးရကအခုလိုထူးထူးခြားခြားကြေညာချက်ထုတ်ပြန်တာဟာမယိုးသားဘူးလို့ထင်မြင်ယူဆကြောင်းပြောပါတယ
်ယိုးသားတဲ့အနေဒါတော့ဖြစ်ပြီဗျာယိုးသားကတပေါင်းဆုံးချိန်ဒါဗမာအစိုးရအနေနဲ့နှစ်ပေါင်းများစွာမှာမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့မှပထမဆုံးထုတ်ပြန်ခြင်းလည်းဖြစ်ပါတယ်အဲ့တော့ကျွန်တော်အမြင်ပြောရရင်ပေါ့လေမကြခင်ဒီနိုင်ငံတော်ရဲ့တာဝန်ယူမဲ့အစိုးရအဖြစ်တက်ကိုပြဿနာတစ်ခုထားခဲ့တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဘာဖြစ်လို့လဲဆိုတော့စစ်အစိုးရတခြားလို့ဗျာဒီဥသိစီအစိုးရလက်ထက်တည်းပဲဆိုပါတော့ဒီမြောက်ကိုရီးယားနဲ့ဒီလက်နက်ကိစ္စကတောက်လျှောက်လုပ်ခဲ့ပြီးတော့ပတ်သက်ခဲ့တာဒီသာရှိပါပဲအခုအချိန်မှလည်းအနေချင်းအတွင်းကြံတော့ကြံနေတယ်ဗျဒါကိုလည်းအမေရိကန်ကသိလို့ဒါပေါ်တူဂီဖိန်ကေတို့ဘာလို့ဆန့်ရှင်ချတဲ့အနေအထားမျိုးတွေရှိခဲ့တာသိရမှာဖြစ်ပါလေအခုလည်းတိကျသွားသလားဆိုတော့မတိကျသေးပါဘူးဘာဖြစ်လို့မတိကျသေးလဲဆိုတော့ဒီစစ်လက်နက်ထုတ်လို့ရင်းနဲ့ပတ်သက်တဲ့ဒီရန်ရရတော်တော်များများဒီတော့ကကျွန်တော်တို့ဂျာမနီနဲ့လုပ်တဲ့ဥစ္စာတွေအားလုံးကမြောက်ကိုရီးယားနဲ့ပေါင်းပြီးလုပ်ထားတဲ့အခါကျတော့ဒါတွေကိုပြန်ပြီးတော့မှထုတ်ဖို့ဆိုတဲ့ဥစ္စာကတော်တော်လေးတို့အခြေယူရတဲ့အနေအထားမျိုးရှိပါတယ်။တနည်းအားဖြင့်ပြောရမော်ဗျာဒီမပြတ်သေးတဲ့ကိစ္စတွေကိုနောက်တက်လာမဲ့ဆိုအပ်နေတဲ့တမ်ဘရောပါဝင်ပေါ့လေ။နဲ့ NLD နဲ့တမ်ဘရောနဲ့အမေရိကန်တွေကိုဒီပြဿနာကြည့်အောင်ပေါ့လေ။မိစားလေးတခုထားခဲ့တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။
ဘုဂျိုမူဂျီတန်းရွှေဥဆောင်တဲ့စစ်အစိုးရလက်ထက်အတွင်းဘုဂျိုကြီးသူရရွှေမန်းကိုရိုင်းမြောက်ကိုရီးယားနိုင်ငံကိုသွားပြီးနားလည်မှုစာကြုံလွှာရေးထိုးခဲ့တဲ့တာရကရှိခဲ့ဘူးတာကိုလည်းဥအောင်လင်းထွတ်ကထောက်ပြပြောဆိုပါတယ်
ကျွန်တော်တို့2008ခုနှစ်ကတည်းကဘုဂျိုကြီးရွှေမန်းသူရရွှေမန်းကိုရိုင်းမြောက်ကိုရီးယားကိုသွားခဲ့ပြီးတော့မှစာကြုံစာတမ်းတွေမှာလက်မှတ်ထိုးခဲ့တာဒါထင်ရှားတစ်ခုပါပဲကျွန်တော်တို့ရှိစဉ်ပေါ့လေ1992 93လောက်တည်းကမြောက်ကိုရီးယားနဲ့ကာကွယ်ရေးတပ်ကြီးဆက်ရုံမော်လီလက်ဆက်ရုံဒီမှာပေါင်းပြီးတော့လုပ်ဖို့စတင်ခဲ့တာဖြစ်ပါတယ်အဲ့ဒီအချိန်တည်းကပ
ါစစ်ဆိုးရလက်ထက်အတွင်းနျူကလ িয়ার တပ်ပေါင်းဖို့တိစောက်နိုင်ဖို့မြန်မာအစိုးရကမြောက်ကိုရီးယားထံကအခုအညီရယူတယ်ဆိုတော့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့ပေမဲ့လည်းအဲ့ဒီသတင်းတွေကိုဘယ်သူကမှလက်တွေ့အတိမပြုနိုင်ခဲ့ကြသလိုမြန်မာအစိုးရဘက်ကလည်းအဲ့ဒီလိုပြောဆိုမှုတွေမှန်မှန်ကန်ကြောင်းအလင်းတင့်တယ်လို့ညင်းဆိုခဲ့တာဖြစ်ပါတယ်မြန်မာအစိုးရအနေနဲ့နျူကလ িয়ার တိစောက်ရေးစီမံကိန်းတွေလှုပ်ဆောင်နေတယ်လို့နိုင်ငံတကာကိုချပြခဲ့မှုတဲ့မြန်မာတပ်မတော်အရာရှိဟောင်းဆိုင်တိန်ဝင်းကလည်းမြန်မာအစိုးရနဲ့မြောက်ကိုရီးယားအကြားနျူကလ িয়ার ပူးပေါင်းဆောင်ရွက်တယ်ဆိုတာသူတပ်မတော်မှတာဝန်ထမ်းဆောင်နေစဉ်ကာလတုန်းကမကြားသိခဲ့ရဘူးလို့ပြောပါတယ
်ကျွန်တော်စစ်တပ်တခြားပေါ့လေ2009ကနေပြီး2019အထိမှာတော့တခြားဒီတမယိုးကြဒီလက်နက်ထုတ်လုပ်တဲ့နေရာမှာတော့ဒီမြောက်ကိုရီးယားရဲ့အကူအညီကိုအများကြီးယူပါတယ်ဒီတစ်ထဲဝင်ဝင်ဒီကော့ဖ်ဆေးရုံနေတဲ့မှာကိုဒီမြောက်ကိုရီးယားအရာရှိလာလှုပ်လှုပ်တာရှိတယ်ဒါပေမဲ့နျူကလ িয়ার နဲ့ပတ်သက်လို့ကတော့အဲဒီမြောက်ကိုရီးယားနဲ့ပတ်သက်တာမျိုးမတွေ့မိဘူး
မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်ဖောက်ခွဲမှုပြုလုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်အတွက်လိုအပ်တဲ့ငွေမှမရရှိအောင်ပုံမူပြင်းထန်တဲ့ဒဏ်ခပိတ်ဆို့မှုတွေချမှတ်မဲ့ဥပဒေကြမ်းတရားကိုအမေရိကန်အောက်လွှတ်တော်ကဇန်နဝါရီလ12ရက်နေ့ကတခဲနဲ့မဲခွဲအတည်ပြုခဲ့ကြပြီးဖြစ်ပါတယ်ခင်ဗျာ
။ဒါကတော့မြောက်ကိုရီးယားနိုင်ငံရဲ့ဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖောက်ခွဲမှုအပေါ်မြန်မာအစိုးရရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးမြန်မာအရေးကြွညင်သူတွေကတုံ့သက်ခဲ့ကြတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ပြည်ရင်းသတင်းတစ်ပုဒ်ကိုထပ်ပြီးတင်ပြပါမယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်မှုအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ခေါ်လိုက်ပါတယ်။ဒီဖိတ်ခေါ်မှုအပေါ်ညီလာခံတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချို့ကအပြုသဘောဆောင်တဲ့ဖိတ်ခေါ်မှုအဖြစ်ရှုမြင်ပြီးပြည်ထောင်စုတက်မတော်ကိုတိုင်းပြည်နိုင်ငံရေးစနစ်နဲ့အညီဖွဲ့စည်းဖို့လိုအပ်တဲ့အကြောင်းပြောဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကနေပြည်တော်ကနေတင်ပြထားပါတယ်။
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမင်ကွန်းပြောကြားရမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ DDR SSR ခေါ်စစ်လက်နက်ဖြုတ်သွင်းရေးတပ်ဖြတ်သိမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်ဖို့နဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိုအချိန်ကာလတတ်မှတ်ဆောင်ရွက်သွားမှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲနိုင်ငံအသီးသီးမှာကာကွယ်ရေးအတွက်တက်မတော်တရက်သားရှိကြောင်းနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်လိုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းထမ်းဆောင်နိုင်ဖို့တမတော်ကဖိတ်ခေါ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ပို့မျိုးသားလွတ်မြောက်ရေးတပ်ဦး PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းက SSR DDR လုပ်ငန်းတွေဖော်ဆောင်ဖို့တနိုင်ငံလုံးပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာထည့်သွင်းထားကြောင်းနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့ပြောဆိုချက်အပေါ်မှာအပြုသဘောဆောင်တဲ့ဖိတ်ခေါ်ချက်အဖြစ်ရှုမြင်ကြောင်းပြောပါတယ်။
အဲ့တော့ဒီကနေ့မှာတော့ NCA ကိုလက်မှတ်ရေးထိုးပြီးတော့မှအခုလိုပြည်တော်စုငြိမ်းချမ်းရေးညီလာခံကိုဒီလိုအတူတကွကျင်းပတာကတော့ဒါကျွန်တော်တို့အမြင်မှာ fair and move ကိုအားလုံးကလည်းဒါလက်ခံကြပြီအစိုးရပါဝင်တက်မတော်ပါဝင်အားလုံးကဒါလက်ခံကြပြီဖြစ်ပါတယ်ထို့နည်းတူပဲကျွန်တော်တို့အချင်းချင်းမှာတဦးနဲ့တူတောင်းချမ်းသူလို့ဒီလိုမမြင်ကြတော့ဘဲနဲ့ကျွန်တော်တို့ကပြည်တော်စုကိုပြန်လည်ထူထောင်ကြမယ်ပြည်ထောင်ဘက်တွေနဲ့ဒီလိုတတ်မှတ်လိုက်တာလည်းဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်ဒါကြောင့်မို့လို့ဒီကာကွယ်ဦးစီးချုပ်ပြောသွားတဲ့ဟာကအရင်တုန်းကလို့ကျွန်တော်တို့ကိုတောင်းချမ်းသူလို့သဘောထားတာမျိုးနှိမ့်ချက်ဆက်ဆံတာမျိုးမဟုတ်ပဲနဲ့ဒီတိုင်းပြည်လုံခြုံရေးကိစ္စရပ်တွေကိုဒါအတူတကွပူးပေါင်းဆောင်ရွက်နိုင်ရင်ပြည်တော်အမတ်များအနေနဲ့ပြည်တော်စုပြန်လည်ထူထောင်ရေးအခြေခံမှာပြောသွားတယ်လို့ပဲကျွန်တော်မှတ်ယူပါတယ
်။အရင်ကဖေဗရယ်စနစ်ကိုခွဲထွက်မှုအနေနဲ့လက်မခံတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းတောင်းချမ်းသူအဖြစ်ရှုမြင်ခဲ့ကြကြောင်းပြောပါတယ်။ကီမျိုးသားစီယုံ KNU ရဲ့အထွေထွေအတွင်းရင်းမှုဘရိုဆော့ဂွေထူဝင်းကတော့တက်မတော်ဖွဲ့စည်းရေးဟာနိုင်ငံရေးစနစ်ကိုအခြေခံဖို့လိုအပ်ပြီးကျင့်သုံးမဲ့နိုင်ငံရေးစနစ်ကိုဆွံ့ရွေးပြီးမှသာကာကွယ်ရေးစနစ်ကိုဆောင်ရွက်နိုင်မှာဖြစ်ကြောင်းပြောပါတယ
်။နိုင်ငံတော်တစ်ခုမှာတော့တက်မတော်တစ်ခုလည်းရှိရမှာဆိုကျွန်တော်လက်ခံပါတယ်။ဒါပေမဲ့ဒီတက်ကိုဘယ်လိုဖွဲ့စည်းမလဲဆိုတာကနိုင်ငံတော်ရဲ့ဖွဲ့စည်းပုံနဲ့ပတ်သက်တယ်။နိုင်ငံတော်ဖွဲ့စည်းပုံစနစ်နဲ့ပတ်သက်တယ်။ဒီတော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုမှာကျွန်တော်တို့တည်ဆောက်မဲ့နိုင်ငံဖက်ဒရယ်နိုင်ငံတို့ဆိုလို့ရှိရင်လည်းဒီတက်ကအဲ့ဒီနိုင်ငံရေးစနစ်နဲ့ကိုယ်ရည်နဲ့တတ်မဲ့ဖွဲ့စည်းရမှာပေါ့ဒီကိစ္စကကျွန်တော်တို့နိုင်ငံရေးစနစ်အရာဆွေးနွေးဖြေဖြာပြီးမှသာဒီနိုင်ငံတို့ကကွယ်ရေးအတွက်တက်မလို့ဘယ်လိုဖွဲ့စည်းမလဲဆိုတော့ရှိတာပေါ့ကျွန်တော်တို့နိုင်ငံနဲ့ကိုယ်ရည်နဲ့တက်မလို့ဖွဲ့စည်းဖို့ပဲရှိရမှာပေါ့
လက်ရှိကျင်းပနေတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာလုံခြုံရေးကိစ္စရပ်အပါအဝင်ရက်လက်ကောင်းတွေထွက်ပေါ်လာမယ်လို့မျှော်လင့်ကြောင်းလည်းဆက်ပြောပါတယ
်။ငြိမ်းချမ်းရေးပြဿနာကိုဖြေရှင်းဖို့အတွက်တွေ့ဆုံဆွေးနွေးဖြစ်တယ်။ဒီတော့ငြိမ်းချမ်းရေးပြဿနာကဒီခုနကျွန်တော်ပြောတဲ့အခြေခံနိုင်ငံပြတဲ့ဖြစ်တယ်ကျွန်တော်တိုင်းရင်းသားတွေရဲ့ပြဿနာဒီမိုကရေစီပြဿနာတွေပဲဖြစ်ပါတယ်။ဒါကြောင့်မလို့ချင်းငြိမ်းချမ်းရေးလာခံနဲ့ပြီးတော့တိုင်းပြည်ပြည်ပြည်ညီလာခံလို့လည်းပြောလို့ရပါတယ်။ဒီတိုင်းပြည်နဲ့ကပ်ရည်တဲ့เนาะဖွဲ့စည်းပုံတို့ဒီတိုင်းပြည်နဲ့ကပ်ရည်တဲ့ဥပဒေတို့ကတိုင်းသားတွေနောက်ပြည်သူလူထုတွေအကျိုးရှိတဲ့တိုင်းပြည်ကိုပြန်လည်ပြုပြင်ပြောင်းလဲတဲ့เนาะအဲဒါဆွေးနွေးမှုဖြစ်တဲ့အတွက်ကြောင့်ဒီဆွေးနွေးမှုကရလာတဲ့ရလာကကျွန်တော်တို့တိုင်းပြည်အဲအေးချမ်းပဲရင်းချမ်းပဲရန်လူမှုလည်းမရှိတဲ့အတွက်ကြောင့်ဒီညီလာခံတွေပဲအဲ့လိုတော့ရလာမှုထွက်လာမှုပဲကြောမျိုးလင့်ပါ
ဒီကနေ့ဒုတိယနေ့အဖြစ်ကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာတော့အစိုးရလွှတ်တော်တက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေနဲ့အသိပညာရှင်အတတ်ပညာရှင်တွေကမိမိတို့အစုအဖွဲ့အတွင်းမှာနိုင်ငံရေးလူမှုရေးစီးပွားရေးလုံခြုံရေးမြေယာနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေကိုတရားစီဆွေးနွေးခဲ့ပါတယ်ဒီလိုဆွေးနွေးပြီးတဲ့နောက်ခေါင်းစဉ်အလိုက်အလှော်အသီးသီးပါဝင်တဲ့အဖွဲ့အစည်းတွေကထပ်မံဆွေးနွေးကြမှာဖြစ်ပါတယ်လက်ရှိကျင်းပတဲ့ညီလာခံမှာတော့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုအခြေခံမူအဖြစ်ချမှတ်မှာဖြစ်ပြီးဆုံးဖြတ်ချက်ချတာမျိုးတော့ပြုလုပ်မှာမဟုတ်ပါဘူး
ဒါကတော့နေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတက်မတော်အကာအကွယ်ဦးစီးချုပ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုနိုင်ငံတော်ကာကွယ်တာဝန်ထမ်းဆောင်ဖို့အတွက်ဖိတ်ခေါ်လိုက်တဲ့အကြောင်းကိုကိုမိုးစောကတင်ပြထားတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ထိုင်းနိုင်ငံကော့တောင်ကျွန်းလူသတ်မှုနယ်ပတ်သက်တဲ့သတင်းကိုတင်ပြချင်ပါတယ်။ထိုင်းနိုင်ငံကော့တောင်ကျွန်းအပန်းဖြေကျွန်းမှာဖြစ်ပွားခဲ့တဲ့လူသတ်မှုနယ်ပတ်သက်လို့အယူခံဝင်မှုကိစ္စမှာအထောက်အကူဖြစ်စေဖို့အတွက်မြန်မာအစိုးရကပထမဆုံးအကြိမ်အနေနဲ့ပြည်ထောင်စုရှေ့နေချုပ်ရုံးကဥပဒေပညာရှင်တဦးကိုတဦးနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကမှုခင်းဆေးပညာဆိုင်ရာကျွမ်းကျင်သူတဦးကိုမြန်မာနိုင်ငံရှေ့နေများကောင်စီကအယူခံမှုဆိုင်ရာကျွမ်းကျင်သူတဦးတို့ကိုပါဆေလွတ်ခဲ့ပါတယ်။ဒီနေ့မှာတော့သူတို့တွေဟာထိုင်းနိုင်ငံနဂွန်စီသာမရအကျဉ်းတော်ကိုတွားရောက်ပြီးမြန်မာလူငယ်နှစ်ဦးအတွက်အယူခံဝင်မှုအတွက်အထောက်အကူဖြစ်စေမယ့်အချက်လက်တွေကိုတွားရောက်မေးမြန်းခဲ့ကြပါတယ်။မအေးမှာကသတင်းပေးပို့ထားပါတယ
်။လက်ကျောလူတတ်မှုအယူခံအတွက်ကူညီနိုင်ဖို့မြန်မာအစိုးရကဥပဒေပညာရှင်ပုဂင်းစေပညာဆိုင်ရာကျွမ်းကျင်သူမြန်မာနိုင်ငံရှေ့နေများကောင်စီကစတဲ့ကိုယ်စားလှယ်၃ဦးကိုဆေးလွတ်ခဲ့တာပါ။သူတို့တွေဟာနဂွန်စီသာမရအကျဉ်းထောင်မှာတည်တံ့ချခံနေရတဲ့မြန်မာနိုင်ငံသားလူငယ်အုပ်ကိုတွဲဆွန်ခဲ့ပြီးတဲ့နောက်ဘာတွေအထောက်အကူပေးနိုင်တယ်လဲဆိုတာကိုတော့တရားခဏအကျိုးဆောင်ရှေ့နေဦးအောင်မျိုးသားကအခုလိုရှင်းပြပါဗျာ
။ဒီနိုင်ငံတော်လာတဲ့အဖွဲ့အားကလေးတွေရဲ့ဟိုဘယ်လိုခေါ်မလဲဟိုနေကြီးထိုင်းကြီးစာရေးတော်ကြီးကိုလာကြည့်ရှုတယ်။အခုတော့ကလေးတွေနေကြီးထိုင်းကြီးစာရေးတော်ကြီးကလည်းအဆင်ပြေတဲ့ပေါ်သူတို့လည်းဝမ်းသာအားရဖြစ်သွား။နောက်တစ်ပိုင်းကတော့ဥပဒေအရအယူခံတက်မဲ့ကိစ္စမှာတော့အန်ဒီတို့ကရှေ့နေမှာကောင်းစီနဲ့အယူခံတက်မဲ့အကြောင်းအရာတွေကိုကောင်းတဲ့အချက်လေးတွေကိုအပြန်အလှန်ဆွေးနွေးရမယ့်ကိစ္စပါ။အဲ့ဒါမှဒါလည်းရင်ဒီကံကောင်းပြီးတော့ဒီကလေးတွေချစ်လာလာချစ်တော့မယ်ချစ်ဒါတွေကိုလည်းအငယ်တို့ချစ်ပြနေရရှိနေတဲ့ကောင်းတဲ့ဖြစ်တဲ့ခါမှာဆက်ပြခဲ့ပါတယ်ချစ်တယ်သူတို့ကလည်းသူတို့ဘက်ကကောင်းတဲ့ချစ်တယ်အဲ့တော့အဲ့လိုချစ်တာတွေအချက်တွေကအထူးသဖြင့်လို့ပြောရင်တော့သူတို့ကိုယ်တိုင်နဲ့ပြောပါတယ်ဒီအနေအားတော်တော်ကိုကောင်းတဲ့အချက်ပါလို့ပြောပါတယ
်တရားလိုပြသက်သေးတွေဘက်ကတော့တေဆုံးသူအမျိုးသမီးရဲ့မိမကိုခန္ဓာမှာလူငယ်တဦးရဲ့ DNA တွေ့ရှိတယ်ဆိုပြီးတရားရုံးမှာထွက်ဆိုခဲ့ပြီးဗီရိရှလူငယ်နှစ်ဦးကိုတတ်ဖြတ်ရမှာပေါက်တူးကိုသုံးပြီးတော့တတ်ဖြတ်ခဲ့တယ်ဆိုပြီးထိုင်းရဲတွေကတရားရုံးမှာတင်ပြခဲ့တာပါဒါပေမဲ့မှုကင်းဆိုင်ရာကျွမ်းကျင်သူဒေါက်တာပွန်ထစ်ရဲ့ဆက်မှန်စစ်ဆေးမှုမှာတော့ပေါက်တူးမှာ DNA 3ခုကိုတွေ့ရှိခဲ့ပြီးအဲ့ဒီ DNA တွေဟာမြန်မာလူငယ်နှစ်ဦးရဲ့ DNA တွေမဟုတ်ဘူးဆိုပြီးပြောဆိုခဲ့တဲ့အတွက်အယူခံ17ရာမှာ DNA ကွဲလွဲချက်တွေကမြန်မာလူငယ်နှစ်ဦးတီရန်ကနေလွတ်မြောက်ဖို့အတွက်အားကောင်းချက်တွေဖြစ်တယ်ဆိုပြီးရှင့်နေဦးအောင်မျိုးတန်းကဆက်ပြောပြပါတယ
် DNA သဘောကိုပြောမယ်ဆိုရင် DNA ဖြစ်တဲ့ဟုတ်ပေါ်လေတီတီကြကြပုံစံအစစ်အစစ်ဖြစ်သွားပြီးလို့ရှိရင်အဲ့ဒီပါတီကဖြစ်ချက်တာဒီပင်ပါတီကတက်တာကြည့်ရင်လေဒီအဖြေကိုလက်ခံနိုင်တဲ့အနေအထားမျိုးရှိမှသာလေဒီ DNA ကတရားဝင်သုံးတင်နေဆိုရယ်ဥပဒေတော်ကိုကြွကြပါတယ်အဲ့ဒီဥပဒေတော်အရာပဲကလေးဒီအမှုကကောင်းပါတယ်ဒါဖြစ်လို့အဲ့လိုပုံစံမျိုးနဲ့ကလေးတွေကမရှိဘူးဆိုတာမျိုးတွေ့ရတယ်။ CCTV ဆိုင်ရာဒီ DNA ယူတဲ့လူကမှုကြီးရကြည့်မယ်ဆိုရင်တော့ဒေါက်တာဖွင့်တဲ့ရုံးလုံးမှာပြောသွားတာပါ။တကယ်တမ်း DNA ယူတဲ့ဟာက3နှစ်နဲ့4နှစ်ကြာမှထားလို့ရှိတယ်လို့ပြောတယ်။အခုဟာတရားခွင်မှာအမှုကတစ်နှစ်ပဲရှိသေးတယ် DNA မိမကပို့တဲ့ DNA ကမရှိတော့ဘူးလို့ပြောတာဟာတော့ဥပဒေအရသူ့ဒီ DNA ယူပုံကွဲမှားလို့သာဖြစ်တယ်ဆိုတော့ဖောက်ပြပြရတယ်ချက်တွေ့ကြပါတယ်။ဒါတမို့ DNA အားကောင်းတယ်လို့ပြောတာပါ။
အကျဉ်းတော်တွင်မှာတည်တံ့ကြခံနေရတဲ့လူငယ်တွေကိုမေးမြန်းမှုတွေထပ်မံလုပ်ခဲ့ပေမဲ့ထူးခြားတဲ့အချက်လက်တွေတော့မရရှိခဲ့ဘူးဆိုပြီးမြန်မာတန်ရုံထူးဆောင်ဆိုင်ရေးကော်မတီခေါင်းဆောင်တဦးဖြစ်တဲ့ဦးကျော်တောင်းကဆိုပါတယ
်။ဆုံးကြံတိုင်းရဲ့ဒီလိုမသိဘူးမသိဘူးဘာမှနားမလည်ဘူး။ဒီကိစ္စတွေကိုထပ်ခါရတဲ့ဒီလိုကိစ္စပြည်ပြင်းနေအဲ့ဒီကြောင့်ကဒီလူသားမှုပြည်ပြီးတော့မှ Facebook တွေမှာလူတွေပြောတာတွေနဲ့ပြည်တာဆိုတာကိုပြောတယ်
ပြည်တော်စုရှင်းနေချုပ်ရုံးကဥပဒေပညာရှင်ဒုတိယညွှန်ကြားရေးမှူးချုပ်ဒေါခင်ချိုအောင်မြန်မာနိုင်ငံရဲတပ်ဖွဲ့ကမှုကင်းစေပညာဆိုင်ရာကျွမ်းကျင်သူရဲမှူးကြီးစိုးနိုင်ဦးမြန်မာနိုင်ငံရှေ့နေများကောင်စီကအယူခံမှုဆိုင်ရာကျွမ်းကျင်သူဦးဖေခင်တို့ဟာထိုင်းနိုင်ငံမှာဖြစ်ပွားခဲ့တဲ့လက်ကျောလူသတ်မှုနဲ့ပတ်သက်လို့မြန်မာလူငယ်နှစ်ဦးရဲ့အမှုအတွက်အထောက်အကူဖြစ်စေဖို့ပထမဦးဆုံးအကြိမ်အဖြစ်ရောက်ရှိလာတဲ့မြန်မာနိုင်ငံကကိုယ်စားလှယ်တွေဖြစ်ပါတယ်။သူတို့တွေဟာအယူခံမတင်ခင်မှာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွဲဆုံဆွေးနွေးသွားဖို့တွေလည်းရှိနေပါတယ်ရှင်။
ဒါကတော့မအေးမှာသတင်းပေးပို့ထားတဲ့သတင်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်ရှိနေတဲ့မြန်မာပညာရှင်များအဖွဲ့ဟာမနေ့ကဗုဒ္ဓဟူးနေ့ကထိုင်းနိုင်ငံနဂွန်စီသာမရအကျဉ်းထောင်ကိုတွားရောက်ပြီးမြန်မာလူငယ်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီ။ BOA မြန်မာပိုင်းမနက်ခင်းအစီအစဉ်လေးကိုလိုင်းနိုမီတာ32 40နဲ့49ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာယီဝက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
အမျိုးသားပြည်လင်းတင်းပြင်းရေးတို့ငင်းချင်းရေးတို့ရမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ကစစ်မှန်တဲ့ပြည်တော်ပြည်ထောင်စုကုန်တယ်နဲ့တိဆောက်ဖို့လိုပါတယ်ဒီအပေါ်မှာအကုန်လုံး
ဒါကတော့အပတ်စဉ်တင်ဆက်နေကြဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်ခုဆက်လက်ပြီးတော့ဦးစံမိုးဝီစီစဉ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ
်အရင်ဆုံးတင်ပြပေးချင်တာကတော့ The Wall Street Journal မှာဖော်ပြထားတဲ့စောင်းမဖြစ်ပါတယ် Reuters သတင်းဌာနကနေရေးသားထားတာပါဒေါ်ဆန်းစုကြည်ဟာအစိုးရတာဝန်လွှဲပြောင်းရယူခြင်းမရှိသေးတဲ့အချိန်မှာစစ်တပ်နဲ့ကနဂေါစဖြစ်မှုတွေကိုရှောင်ကြဉ်မှဖြစ်တယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာဖြစ်ပါတယ်။မြန်မာနိုင်ငံကရွေးကောက်ပွဲအနှံ့ရပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါ်ဆန်းစုကြည်ဟာသူမကိုတမရရာဒူဆက်ခံခွင့်ကနေတားဆီးကန့်တတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ချက်ချင်းလက်ငင်းပြောင်းပြစ်ဖို့အတွက်ဖိအားပေးလိမ့်မယ်မဟုတ်ဘဲအခမ်းအနားတွေတက်ရောက်မဲ့နိုင်ငံတော်အကြီးအကဲတယောက်ကိုခန့်အပ်လိမ့်မယ်လို့ပါတီရဲ့ထိပ်တန်းခေါင်းဆောင်တယောက်ကဗိုလ်ရုံးထဲမှာပြောဆိုလိုက်တဲ့အကြောင်းအစချီရေးသားထားပါတယ်။သူမရဲ့အစိုးရအဖွဲ့ထဲမှာလည်းနိုဝင်ဘာရွေးကောက်ပွဲတုန်းကမရှိမလားအရေးနှိမ့်ငယ်ပြီးတော့စစ်တပ်နဲ့ဆက်နွယ်ပတ်သက်နေတဲ့ပြည်ထောင်စုကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ပါတီဝင်အ ਨੇ ဆုံးတယောက်ပါဝင်လိမ့်မှာဖြစ်တယ်လို့တိုင်းရင်းသားလူမျိုးစုနယ်ဝင်တွေကနိုင်ငံရေးမှာဩစာရှိပေမဲ့ဘေးထုတ်ခံထားရသူတွေလည်းပါဝင်မှာဖြစ်တယ်လို့យေတာထားပါတယ်ဒီမိုကရေစီရေးစွန်းစမ်းတမန်ဆောင်ရွက်ခဲ့သူဟာ1990ခုနှစ်တုန်းကလိုအဖြစ်မျိုးမဖြစ်ရလေအောင်နိုင်ငံမှာဩဇာအာဏာကြီးမားတဲ့စစ်တပ်နဲ့ထိတ်တိုက်ပဋိပက္ခဖြစ်စေမယ့်ကိစ္စတွေကိုရှောင်ကျဉ်လိုက်မယ်လို့လည်းយေတာထားပါတယ်ဒီလိုလုပ်တာဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ကိစ္စကိုစွန့်လွတ်လိုက်တာမဟုတ်ဘူးလို့လည်းထောက်ပြထားပါတယ်ဒေါ်ဆန်းစုကြည်ဟာအသွင်ကူးပြောင်းရေးကာလရဲ့တွင်ပြင်လက္ခဏာနဲ့ပတ်သက်ပြီးတော့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ရွေးကောက်ပွဲလွန်ကာလမှာပြုလုပ်ခဲ့တဲ့တကပိတ်စည်းဝေးမှာဆွေးနွေးခဲ့ပြီးဖြစ်ကြောင်းလည်းသူကပြောဆိုပါတယ်ပြီးခဲ့တဲ့လအတွင်းမှာလည်းမြန်မာနိုင်ငံကို49နှစ်ဆက်တိုက်အုပ်ချုပ်လာခဲ့တဲ့စစ်ဆိုးရရဲ့ခေါင်းဆောင်ဟောင်းဦးတန်းရွှေကိုဒေါ်အောင်ဆန်းစုကြည်ကတွေ့ဆုံခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြီးခဲ့တဲ့အတိတ်ကအကြောင်းတွေကိုအာရုံစိုက်မှာမဟုတ်ဘဲတိုင်းပြည်ရဲ့အနာဂတ်ကောင်းမွန်စေဖို့အတွက်လှုပ်ဆောင်သွားမှာသာဖြစ်တဲ့အကြောင်းဂရိစကားပြောဆိုခဲ့တဲ့စသဖြင့်ရေးသားထားပါတယ်အပြည့်အစုံကို The Straits Times သတင်းစာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်လက်တင်ပြပေးမှာကတော့ aljazeera.com online စာမျက်နှာမှာဆောင်းပါရှင်ဝိန်ဟေးရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်။ဆဲဆုနှစ်ပေါင်းများစွာတိုက်ခိုက်နေတဲ့စစ်ပွဲတွေအဆုံးသတ်စေဖို့ကျင်းပတဲ့ဆွေးနွေးပွဲမှာဒေါ်အောင်ဆန်းစုကြည်ဟာတပုံခေါင်းဆောင်တွေနဲ့ပထမဆုံးတွေ့ဆုံခဲ့တယ်လို့ရေးသားထားပါတယ်။ဒါပေမဲ့တချို့ကတော့လည်းဒီစည်းဝေးကိုတက်ဖို့ညှင်းဆိုခဲ့ကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့စစ်ခေါင်းဆောင်တွေဟာနေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပပြီးတော့လက်နက်ကင်ဖွဲ့စည်းတွေတော်တော်များများနဲ့တွေ့ဆုံခဲ့တာပါပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာပြုလုပ်ခဲ့တဲ့တနိုင်ငံလုံးဆိုင်ရာပြည်ရဲ့သဘောတူလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်အခု9ရက်ကြာညီလာခံပေါ်ပေါက်လာခဲ့တာဖြစ်တယ်လို့ထောက်ပြထားပါတယ်ဒါပေမဲ့ဒီညီလာခံကိုတိုင်းပြည်ရင်းကအကြီးဆုံးလက်နက်ကင်ဖွဲ့တချို့ကတော့မတက်ရောက်ပဲတပိတ်မောက်ထားခဲ့ကြတယ်လို့ဆိုပါတယ်ဥပမာဒီအထက်မှာဗဟိုအစိုးရထံကနေကိုပိုင်အုပ်ချုပ်ရေးနဲ့စစ်ပွဲရေးလွတ်လပ်ခွင့်တွေရဖို့အတွက်ဆဲစုနှစ်တွေနဲ့ချီပြီးတိုက်ပွဲဝင်နေခဲ့တဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA အဖွဲ့လည်းပါတယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်ဟာပြီးခဲ့တဲ့မနစ်ကရွေးကောက်ပွဲမှာအနိုင်ရရှိခဲ့တယ်လို့နောက်တက်လာမဲ့အစိုးရဖွဲ့မဲ့အကြီးဆုံးနိုင်ငံရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဦးဆောင်မဲ့သူဖြစ်ပါတယ်။ဒီတစ်ချိန်မှာတော့ပြည်သူလူထုကပေးထားတဲ့လုံပိုင်권အာဏာမန်ဒိတ်အပေါ်အခြေခံပြီးပြည်သူလူထုကလှုပ်ပေးစေချင်တာတွေကိုလှုပ်ရပါလိမ့်မယ်။ထာဝရငြိမ်းချမ်းရေးရယူရမယ့်တာဝန်ကိုထမ်းဆောင်ဖို့အစဉ်သင့်ဖြစ်နေပြီလို့ဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။အားလုံးကလည်းကူညီပေးကြလိမ့်မယ်လို့လည်းသူမကမျှော်လင့်နေတဲ့အကြောင်းထောက်ပြရေးသားထားပါတယ်။အပြည့်အစုံကတော့ aljazeera.com မှာဖတ်ရှုနိုင်ပါတယ်ရှင်။
ဒါကတော့ဥဆံမုံဝေရဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြချက်တွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ American Style Indian သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လှလတန်ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့တင်ပြမယ် EDM အသုံးကတော့
Drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက D R I V E drive ကမောင်းတာ M E M ကကျွန်တော်ကျမ U B up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် T H E the W A L L wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်။ဒီသုံးဆင်းသစ်လာတာကတော့လောင်ဝင်းထဲမှာရောက်နေတဲ့ဒရိတ်ဆန်တကောင်ကိုအပြင်ကဆလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လုပ်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ဝင်းရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသစ်လာတဲ့အသုံးဝင်ဖြစ်ပါတယ်။ဒါကြောင့် EDM အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနေပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူဦးကိုစိတ်အနှောက်ရှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါက်အောင်လုပ်တဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ကတော့ဒေါ်လလတန်းစီစဉ်တက်ဆက်ထားတဲ့ American Style Indian သုံးအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့အပတ်စဉ်တင်ဆက်နေကြမြမရေးသုံးသက်ချက်စီစဉ်ကိုတင်ဆက်ပါမယ်။မြမနိုင်ငံမှာကျင်းပနေစေပြည်ထောင်စုငြိမ်းချမ်းရေးညီလာခံနဲ့ပတ်သက်ပြီးတော့ဒါဟာနောက်တက်လာမယ့်အစိုးရဆက်လက်ဆောင်ရွက်သွားနိုင်အောင်အခြေခံတစ်ခုခုချမှတ်နိုင်တယ်မလားဆိုတဲ့မျှော်လင့်ချက်ဟာအမြင့်ဆုံးထားရှိနိုင်တဲ့ညီမှန်းချက်သာဖြစ်ပါတယ်။ဒါပေမဲ့လောလောဆန်တိုက်ခိုက်နေစေတိုင်းရင်းသားအင်အားစုတွေကိုခြံထားပြီးပြုလုပ်တဲ့ဒီဆွေးနွေးပွဲကမျှော်လင့်နိုင်တဲ့ငြိမ်းချမ်းရေးရောင်ကြီးကတော့ခက်မိန်မိန်ပဲရှိတယ်ဆိုရင်တော့အကောင်းမြင်တက်လွန်ရကြလိမ့်မလားဆိုတာဒီညီလာခံမှာပါဝင်တဲ့သူများအစုအဖွဲ့ဝင်ဖြစ်တက်ရောက်နေတဲ့ဦးအောင်သူငယ်နဲ့ UNFC ပြည်ထောင်စုတိုင်းရင်းသားများဖက်ဒရယ်ကောင်စီတွဲဖက်အတွင်းမှဦးထွန်းစော်တို့နဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဒီညီလာခံကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတဦးသိန်းစင်ရဲ့ထုတ်ပြန်တဲ့အထက်မှာအမျိုးသားပြန်လည်သိမြဲရေးလက်နက်ကင်ပဋိပက္ခများချုပ်နှင်းရေးနိုင်ငံရေးပြဿနာကိုနိုင်ငံရေးညီနဲ့ညီညာစွာဖြေရှင်းနိုင်ရေးတင်တော့သဘောပြောရင်အဲ့ဒီငွေတစ်ခုနဲ့တစ်ခုဘာမှမကွဲပဲအမျိုးသားပြန်လည်သိမြဲတော့လက်နက်ကင်ပဋိပက္ခချုပ်နှင်းသွားမှာပေါ့ဗျာနိုင်ငံရေးပြဿနာကိုနိုင်ငံညီနဲ့ဖြေရှင်းနိုင်မှာတော့ကျန်တဲ့ဟာတွေဘာမှဖြစ်စရာမလိုတော့ဘူးပေါ့ဆရာတို့နှစ်ယောက်ကဘယ်လိုနားလဲပါလဲဒီဟာဟာတခွန်းနဲ့ပြီးတဲ့ကိစ္စသုံးခုခွဲပြီးရထားတယ်ဥအောင်သူညီဆွေးနွေးပါပထမဆုံ
းဟုတ်ကဲ့ဟိုဒီနေ့သမရကဒီညီလာခံအဖွဲ့ပွဲမှာမိကုံပြောပါတယ်ဆိုတော့သူ့ရဲ့မိကုံအနှစ်သာရကတော့အမျိုးသားပြန်လည်ပြည့်ညက်ရေးနောက်တစ်ခုကတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းတဲ့ဒီအစဉ်အလာမျိုးပေါ့နော်ဖြစ်အောင်ဆိုတဲ့သဘောမျိုးပြောတာတွေ့ပါတယ်ဒါပေမဲ့သူ့မိကုံရဲ့အနှစ်သာရအများစုကတော့ဒီညီလာခံရဲ့ procedure ပေါ့နော်ရှေ့လှုပ်ထုံးလုပ်နေတဲ့ပတ်သက်လို့ပြောတာများလာတွေ့ပါတယ
်ဦးထွန်းစောခင်ဗျာ
ဟုတ်ကဲ့ဒီမျိုးသားပြန်လည်ရင်ကြားစီရေးဆိုတဲ့ဥစ္စာလည်းပဲဒါကကျွန်တော်တို့ကြေပြန့်တဲ့ကိစ္စဖြစ်ပါတယ်အဲ့ဒါကိုဘယ်လိုဖော်ဆောင်မလဲဆိုတဲ့ကိစ္စပြောဖို့လိုပါတယ်အမှန်ဆိုလို့ရှိရင်အခုတောင်ဆဲစုကြည်ရဲ့ဒီဥစ္စာပေးလုပ်ငန်းစဉ်ထဲမှာလည်းမျိုးသားပြန်လည်ရင်ကြားစီရေးဆိုတာပါပါတယ်ဆိုမျိုးသားပြန်လည်ရင်ကြားစီရေးနဲ့ငင်းချင်းရေးနဲ့ကတော့ဒိတ်ခတ်နေပါတယ်ဒီပြိုင်ထဲမှာအကုန်လုံးကဘယ်ပုံမှာမူတည်လဲဆိုတဲ့အခါကျတော့အမျိုးသားပြန်လည်သိမြင်ရေးတို့ငင်းချင်းရေးတို့ရမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ကစစ်မှန်တဲ့ Federal ပြည်ထောင်စုကုမ္ပဏီနဲ့တိစောက်ဖို့လိုပါတယ်ဆိုဒီပုံမှာအကုန်လုံးအခြေခံနေပါတယ်အမှန်ဆိုလို့ရှိရင်ဒီကိစ္စတွေကိုပြောသင့်တယ်ပေါ့နော
်ဟုတ်ကဲ့
အထောက်ရှိဖွဲ့စည်းပုံမှာအကုန်လုံးကအဲ့မှာတွားညှိနေတဲ့အတွက်သူတို့အဲ့ဒီကိစ္စကိုလမ်းပြမြေပုံနေနဲ့မချပေးခဲ့ဘူးပေါ့လေသူကဒီညီလာခံ၅ရက်အတွင်းမှာဆိုလို့ရှိရင်မူရ တကူမှချမှတ်မှုမလုပ်ပဲနဲ့ဒီဆွေးနွေးချက်တွေကိုလုပ်မယ်။နောက်ပြီးတော့မှဆွေးနွေးချက်တွေကိုစုစည်းထားလိုက်မယ်။ဆိုတော့အုံမြင့်ချသွားတဲ့ဆိုတဲ့ပုံစံမျိုးသူတို့အဲ့လို legacy ယူရဲဆိုတဲ့ပုံစံမျိုးဖြစ်နေပါတယ
်။ဟုတ်ကဲ့။
အဲ့ဒါကတော့သူရဲ့မိန်းကုံးမှကျွန်တော်တွေ့ကြည့်ချက်ပေါ့နော
်။ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီအထက်မှာကျွန်တော်စဉ်းစားမိတာလက်လက်ကင်ပဋိပက္ခချုပ်ငင်းရေးအတွက်နိုင်ငံရေးနည်းနဲ့ငင်းငန်းစွာအဖြေရှာမယ်ဆိုတော့အခုလောလောဆယ်မှာလက်လက်ကင်ပဋိပက္ခဖြစ်နေတဲ့အဖွဲ့ရဲ့ကိုယ်စားလှယ်မပါခြင်းအပြင်သူတို့ကိုစားပြုပြီးဘသူကဆွေးနွေးမှလဲအဲ့ဒီတော့ဥအောင်သွင်းပဲလို့မြင်ပါတယ်ဒီကိစ္စကို
ဟုတ်ကဲ့ဒီစီဝေးမှာအပြစ်ခတ်ရစေစာချုပ်ပေါ့နော်လက်မှတ်မထိုးရသေးတဲ့အဖွဲ့စည်းတွေကိုလည်းကိုယ်စားလှယ်မဟုတ်ပဲလေးလာသူဖြစ်ဖိတ်တဲ့အခါမှာအဖွဲ့စည်းတော်တော်များများကလည်းမတက်ပါဘူးဆိုတော့မတက်တဲ့အခါကျတော့ဒီအဖွဲ့စည်းတွေကိုဘသူကိုစားပြုပြောမလဲဆိုတာကတော့ဟုတ်ကဲ့တနာရှိပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်မြင်တာကတော့အဲ့ဒီရစားပေါ့နော်ဒီညီလာခံမှာဟိုပို့ပြီးတော့ကျေပြန့်တဲ့ဟိုကိစ္စတွေဆွေးနွေးရမယ်လို့ကျွန်တော်ထင်ပါတယ်အထူးသဖြင့်တော့ဒီ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဆိုတာဟိုဘာမှတော်တော်များများလည်းပြောပါလေဒါနဲ့ပတ်သက်လို့ငြင်းချက်မရှိပါဘူးဆိုတော့ဒါပေမဲ့သူ့ရဲ့အနှစ်ပါးကပေါ့နော်ဘယ်လို Federal လဲဘယ်လိုဖွဲ့စည်းပုံလဲဆိုတာကတော့ဒါရေးရှိအများကြီးဆက်ဆွေးနွေးရအောင်မဲ့ကိစ္စတွေလို့မြင်ပါတယ
်လက်မှတ်မထိုးသေးတဲ့ဖွဲ့ကိုဖိတ်တယ်ဆိုတော့အဲ့ဒီကအထူးသဖြင့်ပေါ်လေကိုကန်းရဲ့ရခိုင်ရဲ့နောက်တောင်ပလောင်ရဲ့သူတို့ကဖိတ်လာခင်ဗျာကွန်သူကြီ
းကျွန်တော်တို့သိရတော့ကကိုကန်းနဲ့ EE ပေါ့နော်ရခိုင်ကမတော်တော့မဖိတ်ပါဘူးဒါပေမဲ့ဆန်နဲ့အဖွဲ့စည်းတွေတော့ဖိတ်တယ်လို့သိရပါတယ
်ဆိုတော့အဲ့ဒီဟာကိုတစ်ခါခွဲတယ်အဓိကလက်နက်ကင်ပဋိပက္ခကလောလောဆယ်ဖြစ်နေတာအဲ့ဒီအဖွဲ့တွေနဲ့ဖြစ်ပြီးတော့စီနေကြတယ်သွေးကြောင်းစီနေကြတယ်မဟုတ်လားကွန်သူကြီးအဲ့ဒါကြီးဟာနဲ့ပတ်သက်ပြီးတော့အဲ့ဒီဟာမဖိတ်တဲ့အပေါ်မှာအခုတဲဥကြတဲ့ကူစလရီလိပ်ပြတန်းကြပါရဲ့လား
ကျွန်တော်မြင်တာကတော့ဒီအခုလက်ရှိဆိုညီလာခံမှာဟိုအကန့်အသတ်တွေလည်းရှိပါတယ်ဆိုတော့ပထမတစ်ချက်ကတော့ကျွန်တော်တို့ဒီဒုတိယပင်လုံလို့ပြောကြတဲ့အနေအထားမျိုးကိုဒီညီလာခံကဟိုမရောက်နိုင်ပါဘူးဒါကတော့အမှန်တိုင်းပြောတာပါဆိုတော့နောက်တစ်ခုကတော့ဒီ NCA လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးစာချုပ်ပြီးတဲ့နောက်မှာရက်90အတွင်းမှာဒီနိုင်ငံရေးဆွေးနွေးပွဲတွေစရမယ်ဆိုတော့ဆိုတော့ဒီကိစ္စတွေကဒါစာချုပ်ထဲမှာလည်းပါလာပါတယ်ဆိုတော့ရက်90အတွင်းမှာဒီအခုလက်ရှိညီလာခံကိုမဖြစ်မနေအကောင့်တွေပေါ်ရတာပေါ့ဆိုတော့နောက်တစ်ခါရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာအစိုးရအပြောင်းလဲကြားကာလမှာအချိန်ကလည်းသိမရှိတော့ဘူးပေါ့ဗျာဆိုတော့အဲ့ဒီအခန်းအသတ်တွေလည်းရှိတော့ဒီညီလာခံကဒီရှေ့လာမဲ့အစိုးရအတွက်ပေါ့နော်ဒီ lesson ကမ်းပေးနိုင်မှုတချို့အခြေခံမှုတွေပဲဟိုပြောဆိုနိုင်လိမ့်မယ်လို့ထင်ပါတယ်ဆိုတော့ဒါကတော့ဒီညီလာခံကြီးရဲ့အကန့်အသတ်ပါ
ဟုတ်ကဲ့အဲ့ဒီအခြေခံမူတွေကရောဘလောက်ခိုင်မာတဲ့အခြေခံမူဖြစ်မလဲဆိုတာလည်းကျွန်တော်စဉ်းစားသင့်တယ်ထင်ပါတယ်နောက်လာမယ့်အစိုးရတွေတကယ်တော့အခြေခံမခိုင်ရင်ဒါ basic foundation ရိုင်နေရင်တော့ power structure လည်းပဲရိုင်မယ်လို့ကျွန်တော်စဉ်းစားသင့်တယ်လို့ထင်ပါတယ်ခင်ဗျာမဟုတ်လားခင်ဗျာ
ရေဘူးရအဖြစ်တော့အခုလက်ရှိကျွန်တော်တို့ကိုယ်စားလှယ်တွေအနေထားတွေ့ရတာတော့ဟိုတတ်နိုင်သလောက်တော့ကျွန်တော်တို့အကောင်းဆုံးရွေးချယ်စရာနည်းလမ်းတွေဒါတွေဆွေးနွေးကြမယ်ဆိုတော့ဒါတွေကဟိုရှေ့အစိုးရရဲ့ဟိုဘယ်လိုလဲဆက်လက်အကောင့်တွေဖော်မလဲဆိုတဲ့အပေါ်မှာလည်းအများကြီးထည့်စဉ်းစားကြပါလေခင်ဗျာ
ဟုတ်ကဲ့ဆိုတော့အခုဂျီလာကမတက်တဲ့အဖွဲ့တွေဖိတ်ခေါ်ခြင်းမခံရတဲ့တိုင်းရင်းသားအဖွဲ့တွေဆက်လက်ပြီးတော့တိုက်ပွဲဖြစ်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့ကောနောက်တက်လာမယ့်အစိုးရအပေါ်မှာဘယ်လိုမြင်မထင်ပါလဲနောက်တက်လာမယ့်အစိုးရရဲ့ကြီးကဲအစိုးရရဲ့အပေါ်သမ္မတအပေါ်ကနေမဲ့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တော့အခုတက်ပြီးတော့ဒီဂျီလာကမှာမင်းကုန်းပြောတယ်ဆိုတာတွေ့ရပါတယ်နောက်လာတဲ့အစိုးရကဒီအခုချမှတ်ပေးတဲ့အခြေခံအတိုင်းသာသွားမယ်ဆိုရင်တော့ဘယ်လောက်ယုံကြည်ရမယ်လို့ထင်ပါလဲဥထုံးတော်လေးလာမိတလို့
ဟုတ်ကဲ့အခုသွားတဲ့ပုံစံအတိုင်းဆိုရင်တော့ကျွန်တော်တို့အခက်ခဲရှိနေဦးမှာပါအဲကျွန်တော်မြင်တာကတော့ NLD ကလို့ဖြစ်လာမယ်ဆိုရတော့အများစုလွတ်တော်မှာပေါ့လေနော် NLD ကသူကအများစုဖြစ်နေတယ်ဒါပေမဲ့လည်းအခုငင်းချင်းရေးပေါ်ဆောင်တဲ့လုပ်ငန်းအားလုံးကအဲဒီကာကွယ်ရေးနဲ့လုံခြုံရေးကောင်စီကဆုံးဖြတ်ပါတယ်အဲ့တော့ဟိုမှနေပြီးတော့မှလုံငန်းကော်မတီကလိုက်ပြီးတော့အကောင့်တွေပေါ်ရပါတယ်ဆိုတော့ကာလုံရဲ့ဖွဲ့စည်းပုံကဘယ်လိုဖြစ်လာမလဲပေါ့နော်ဒါမှမဟုတ်အစိုးရအသင်းပါအဲ့ဒီထဲမှာပေါ့ NLD ရဲ့ကုလသမဂ္ဂတွေကဘယ်နှူးပါဝင်ပါလဲနောက်တစ်ချက်ကတော့ပါလဲဆိုတော့ဒါမှမဟုတ်အစိုးရအသင်းအနေနဲ့ပေါ့လေလက်ရှိအစိုးရတော်လည်းကောင်းဒါမှမဟုတ်အစိုးရအသင်းတော်လည်းကောင်းပေါ့ကျွန်တော်တို့အားလုံးပါဝင်ရေးကိုဘယ်လိုဖော်ဆောင်ကြမလဲဒါကိုသိနာဖို့လိုပါတယ်ကျွန်တော်တို့ NCA တနိုင်ငံလုံးပြစ်ခတ်ရစီသဘောတူစာချုပ်ပေါ်မှာဘယ်သူမှမငြင်းဘူးဒီစာချုပ်ကိုအားလုံးအတူတူပဲပေါ်ဆောင်ပေးကြတာဖြစ်ပါတယ်။နောက်ဆုံးအဆင့်ရောက်တော့မှပေါ့အဆင့်ပြောင်းကြီးအမိကြားမှတည်ဆိုတဲ့လိုမျိုးကျွန်တော်တို့6ဖွဲ့ကိုလက်မခံဘူးအတိမတ်မပြုဘူးအဲ့လိုမျိုးလုပ်တယ်။ဒါပေမဲ့ကျွန်တော်တို့တိုင်းလာလက်နက်ကတောင်းလဲအဖွဲ့စည်းတွေဘက်ကလက်မချော်ဘူး။နောက်ဆုံးအဆင့်အထိကျွန်တော်တို့ရေကုန်ရေကန်လိုက်ပြီးတော့မှဆွေးနွေးပါတယ်။နေပြည်တော်တိသွားရောက်ပြီးမှနီးလန့်ချပါတယ်။နောက်ကျွန်တော်တို့ဒီအတိမတ်မပြုတဲ့6ဖွဲ့ထဲမှာ တို့ထိတွေ့ပြခတ်တိုက်ခတ်မှုရှိနေတဲ့၃ဖွဲ့ထိတွေ့ပြခတ်တိုက်ခတ်မှုမရှိတဲ့၃ဖွဲ့ဆိုပြီးတော့အဲ့လိုမျိုးအုပ်စုခွဲလိုက်ပါတယ်နော်ကျွန်တော်တို့အဲ့ဒီမှာထိတွေ့ပြခတ်တိုက်ခတ်မှုရှိနေတဲ့အဖွဲ့အစည်းတွေကိုတို့တို့ကဘယ်လောက်ဆိုလို့ရှိရင်ဒုတိယအဆင့်မှာတို့တို့ကခေါ်ပြီးတော့မှ bilateral ဆွေးနွေးမယ်ဆိုပြီးတော့မှသတ်မှတ်ပါတယ်ကျန်တဲ့၂ဖွဲ့ကိုကြတော့တို့တို့လုံးဝအသိမှတ်ပြုခြင်းမရှိပါဘူးဒါပေမဲ့ဘာဖြစ်ဖြစ်ဖြစ်အသိမှတ်မပြုတဲ့ဒီ၆ဖွဲ့ကိုဒီနိုင်ငံရဲ့လူမှုရေးအမကကြပေးပါဆိုပြီးတော့မှကျွန်တော်တို့ဘက်ကတောင်းပါတယ်ဒါပေမဲ့သမ္မတဦးသိသိဘက်ကအဲ့ဒါကိုမပေးနိုင်ခဲ့ပါဘူ
းဟုတ်ကဲ့
ဒီလိုမျိုးကျွန်တော်တို့လိုင်းလျော်ပြီးမှဆွေးနွေးခဲ့တဲ့ပုံမှာအစိုးရဘက်ကသဘောမတူတဲ့အတွက်အားလုံးပါဝင်မှုကမဖြစ်လာဘူးမဖြစ်လာတဲ့အတွက် NCA မှာရှင်းပြပေးလက်မှတ်ထိုးတယ်ဆိုတဲ့အနေထားကိုရောက်သွားပါတယ်အဲ့ဒါကြောင့်လာမယ့်အစိုးရသိလည်းပဲဒီအားလုံးပါဝင်မှုကိုဘယ်လိုပေါ်ဆောင်မလဲဒီအချက်ကဘေးပေါ်မှာမူတည်သွားတယ်ဆိုတော့တက်မတော်ရဲ
့
သဘောထားပုံမှာမူတည်သွားပါတယ်
ကျွန်တော်လည်းအဲ့ဒါကိုမေးမလို့ပါပဲကောင်သူကြီးအဲ့ဒီတက်ရဲ့သဘောထားနဲ့ပတ်သက်ပြီးတော့အခုဘလောက်ထိတိုးတက်လာပါလဲအဲ့တော့စစ်တပ်ရဲ့ငြိမ်းချမ်းရေးအပေါ်အမြင်စစ်တပ်ရဲ့သဘောထားကတော့စီးရဲအပေါ်စီးရမှပဲစီးစက်မဲ့လူကိုစပွဲကိုခေါ်လိုက်ကြပဲဆိုတော့သူတို့အပေါ်စီးရရပြီးတော့လက်မှတ်ထိုးမယ်ပေါ့လေအဲ့ဒီသဘောမျိုးဆိုတာအများတန်းရှိနေခဲ့တဲ့ကိစ္စပါဆိုတော့အခုခါမှာမြန်မာနိုင်ငံရဲ့စစ်တပ်ကတော့ဒီသဘောထားထက်ပိုပြီးတော့ပျော့ပြောင်းလာပါလားပြောင်းလဲလာပါလားဆိုတော့ဥုံသူကြီးသုံးသပ်ပါဦးခင်ဗျာ
ဟုတ်ကဲ့ဟိုအဲ့လိုပြောဖို့တော့စောပါသေးတယ်ဘာဖြစ်လို့လဲဆိုတော့ဒီဒီမီလာကန်ဖွင့်ပွဲဆိုတဲ့အခါကျတော့ဒီနေ့တော့ဟိုကာကွယ်ရေးဦးစီးချုပ်ဘုရုပ်ကြီးမင်းအွန်လိုင်းလေကုန်ပြောတယ်ပေါ့လေဆိုတော့ဒါပေမဲ့တမ်ဘောသားကုစလေတွေရဲ့ဒီအစုအဖွဲ့လိုက်ဆွေးနွေးချက်တွေတိကျမကြသေးတော့ဒီတမ်ဘောဘက်ကဘယ်လောက်ထိသဘောထားပြောင်းလဲလာတယ်လဲဆိုတာတော့ကျွန်တော်ပြောဖို့စောပါအောင်မယ်လို့ထင်ပါတယ်ခင်ဗ
ျဆိုတော့အာဘယ်အချိန်မှာကျွန်တော်ဒီညီလာခံရဲ့ကောင်းတဲ့ရလတ်တွေပေါ်ထွက်လာမယ်လို့နည်းနည်းရှိကိုမျှော်မှန်းကြည့်ရပါဆိုဗျာအဲ့တော့ပြည်သူတွေကလည်းပဲဒုက္ခခံရကြာလှပြီးညီငယ်လည်းပဲစိတ်ကိုငန်းငန်တက်လူချင်းနေရပြီးနင့်နာရတာကလည်းများလှပြီးဆိုတော့ဘယ်အချိန်မှာကျွန်တော်ညီငယ်ကိုမျှော်လင့်နိုင်ပါလဲအခုညီလာခံလောက်လိုက်တဲ့အတွက်ဘယ်လောက်ထိရှိကိုလမ်းပွင့်သွားနိုင်လို့ထင်ပါလဲကောင်သူချင
်းဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့ဒီဟိုကျွန်တော်တို့နိုင်ငံဟိုညီငယ်ရရဖို့ဆိုလို့ရှိရင်ခုနပြောသလိုပဲဒီ Federal Democracy ရှိတဲ့နိုင်ငံပြည်ထောင်စုဒါဖြစ်ဖို့လည်းလိုပါတယ်ဆိုတော့အဲ့ဒီအနေအထားမှာဟိုလောက်ရမဲ့ကိစ္စတွေကတော့အဆင့်တွေအများကြီးပါနောက်တစ်ခါကျတော့အလုံးကဟိုညှိနှိုင်းတိုင်ပင်မှုနဲ့တွားကြရမယ်အနေအထားရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာပို့ပြီးတော့ရေးကြည့်လာတာကတော့တပ်မတော်ကတော့ဒါရှေ့ဆက်သက်တမ်းမှလည်းဆက်ရှိနေမယ်နောက်တစ်ခါကျတော့အခုအနိုင်ရတဲ့ NLD ပါတီပေါ့နော်ဆိုတော့ဒါကရှေ့အစိုးရဖြစ်သွားမယ်ဆိုတဲ့အခါကျတော့သူတို့နှစ်ဦးကဒီကိစ္စတွေမှာပို့ပြီးတော့ဟိုအရေးပါလာတဲ့အခန်းကဏ္ဍရှိပါတယ်ဆိုတော့အခုမှပါလာတဲ့ဒီလွှတ်တော်ဆိုင်ရာကိုယ်စားလှယ်အစိုးရကိုယ်စားလှယ်တွေကတော့ဟိုရှစ်လျှောက်မှာအပြောင်းလဲတွေရှိသွားနိုင်ပါတယ်ဆိုတော့ဒါပေမဲ့အနည်းနဲ့အများစုသလိုပေါ့နော်ဒီလုပ်ငန်းစဉ်ကိုစတင်ထားပြီးစတင်ထားတဲ့ခါကျတော့ဒီကဒီအခုလက်ရှိဆွေးနွေးပွဲတွေကလည်းဟိုကောင်းမွန်တဲ့အခြေခံမူတစုံတရာထွက်မယ်ဆိုရင်တော့ဒါကျွန်တော်တို့ရှေ့အလားလာတော့မျှော်လင့်နိုင်ပါတယ်ဒါပေမဲ့ပြောရမယ်ဆိုလို့ရှိရင်ဒီသူတို့ကိုယ်စားလှယ်တွေဆွေးနွေးရတာကအနည်းဆုံးဒီနိုင်ငံရေးဆွေးနွေးပွဲရ3နှစ်ကနေ5နှစ်ထိအချိန်ယူကြမယ်လို့ပြောပါတယ်
။ဟုတ်ကဲ့ကျွန်တော်ဥထွန်းစောကိုနောက်ဆုံးမြင်တာခက်တရုပ်ဖြေပါဥထွန်းစောအခု2015ရွေးကောက်ပွဲပြီးတဲ့နောက်တက်လာမဲ့လွှတ်တော်အသစ်ဆိုရင်ဒါအတော်လေးမှန်ကန်တဲ့နည်းနဲ့ရွေးချယ်ခြင်းခံရတဲ့လူထုကိုယ်စားလှယ်ဖြစ်လာကြပါပြီ။အဲ့ဒီတော့တိုင်းရင်းသားဒေသတွေကိုကိုယ်စားပြုတဲ့လူတွေရတဲ့လွှတ်တော်မှာပါနေပြီ။ဆိုတော့လက်နက်ကိုင်အင်အားစုတွေဟာတကယ်တော့တရဝင်းရွေးကောက်တင်မြောက်ထားတဲ့လူတွေမဟုတ်ဘူး။တရဝင်းလူထုထောက်ခံမှုကိုရထားတယ်လို့စက်စစ်မပြနိုင်ဘူး။ဆိုတော့အဲ့ဒီလွတ်တော်တွင်နိုင်ငံရေးနဲ့ကိုတိုင်းရင်းသားပြည်သားပြည်လဲသွားနိုင်စရာအကြောင်းဘာကြောင့်မရှိဘူးလဲဥထွန်းစောခက်တော်ဖြေပြောခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့လူထုကရွေးချယ်လိုက်တဲ့လူထုရွေးကောက်တဲ့အစိုးရတက်လာပါမယ်အဲ့ဒါကြောင့်လူထုရွေးကောက်တင်မြောက်လိုက်တဲ့ကိုယ်စားလှယ်များကလူထုရဲ့ဆန္ဒသဘောထားကိုဘလောက်ပေါ်ဆောင်ခွင့်ဘလောက်သူတို့ရဲ့လုပ်ပိုင်ခွင့်ကိုကျင့်သုံးခွင့်ရမလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်နောက်ပြီးတော့မှငြိမ်းချမ်းရေးကိုဆက်သွားမယ်ဆိုလို့ရှိရင်ဒီပြည်တော်စုချင်းချင်းညီလာခံကကျွန်တော်တို့ဒီဒီဘလတ်ခင်ဗျာရဲ့နေ့ကအတည်ပြုလိုက်တဲ့နိုင်ငံရေးမူပေါင်းမှာအခြေခံပြီးတော့မှလုံးဝဖြစ်ပါတယ်။အဲ့ဒီနိုင်ငံရေးမူပေါင်းကကျွန်တော်တို့ကမျှတမှုမရှိတဲ့နိုင်ငံရေးမူပေါင်းမျိုးဖြစ်နေပါတယ်။အဲ့ဒါကြောင့်မို့အဲ့ဒီမူပေါင်းကိုလည်းပြင်ဆင်ရမယ်၊သုံးသပ်ရမယ်ဆိုတော့အဲ့ဒီအနေအထားပုံမှာမူတည်ပြီးမှကျွန်တော်တို့ညီလာခံရလက်ကကောင်းမလားဆိုးမလားဆိုတာကိုတက်ချက်နိုင်မှာဖြစ်ပါတယ်။
ဒါကတော့ဥကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သောတာရှင်များခင်ဗျာခုဆက်လက်ပြီးတော့အပတ်စဉ်တင်ဆက်နေကြသူယုံကြည်ရာအစီအစဉ်ကိုနားဆင်ရမယ်။အခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာအဆိုတော်အနက်ကရဲ့ယုံကြည်ရာကိုမတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ါပါကျွန်တော်အခုတတလောကျွန်တော်ယုံကြည်တဲ့ဟာကတော့ကျွန်တော်ငငယ်လေးတည်းကအခုချိန်ကြီးရောအញ្ញံကိုထိမ့်သိမ့်ရခက်တဲ့စီကန်းဆိုရယ်တတလောနဲ့စီကန်းဆိုရယ်အတိတ်ပဲကျွန်တော်အញ្ញံကိုယုံကြည်ရယ်ကျွန်တော်တခြားနေရာတွေနေရာတွေပဲသွားသွားဒီကြားတွေပဲသွားရောက်တဲ့ဝင်နေနေစီကန်းဆိုရယ်ဟာကိုယ့်ကိုဘယ်လိုထိမ့်သိမ့်လဲကိုယ့်ကိုဘယ်လိုဖောက်ရှောက်လဲဆိုတာဟာကျွန်တော်အញ្ញံကြည်ရယ်မပြောရမယ်ဆိုရင်ဒီကူမြင်ကြရတယ်ကျွန်တော်ကူလားကျွန်တော်ဒီကူမြင်ရမဟုတ်တဲ့နေရာမှာကျွန်တော်ကူလားနောက်တစ်ခုကအမိုက်ပြတဲ့နေရာဘုံထဲကိုရောက်အောင်ပြင်လားဒါမှဘုံထဲမှာမပြစ်ပဲနဲ့ကိုယ့်ကိုအပြင်မှာပြစ်ချခဲ့မလားဒါမှဘုံမရှိတော့ဆိုရင်ကိုယ်ပေါင်းမြင်တဲ့ကိုထဲမှာအဲ့ဒါမျိုးတွေကျွန်တော်ပုံမှန်အောင်ကျွန်တော်ကျင့်လင်းကျင့်လင်းကျွန်တော်အဲ့ဒီ figure နဲ့ကိုယ့်ကိုတယောက်တည်းကိုကျွန်တော်သိနေအဲ့လိုထိနေတဲ့အတွက်ကြောင့်လေများနေကြီးကမထိန်းသိမ်းတဲ့အားလုံးနဲ့ခါကြရင်ဟိုအမလို့အမရဖြစ်ပြီးချင်းမိပေမဲ့လည်းဒါမဲ့များနေလုပ်တဲ့အားကြောင့်ကိုယ်အချင်းပြတ်မလားကိုယ်စီကန်းပြတ်မလားဆိုတဲ့ဟာလေးတော့ခဏခဏပြန်ကိုယ့်ကိုပြန်မေးမေးပြီးတော့ပဲကျွန်တော်ဒီနေ့ထိဒီလာအသက်30ကျော်သွားပြီကျွန်တော်စီကန်းကျွန်တော်ဒီတိုင်းဒီစက်ချင်းနေတယ်ကျွန်တော်စီကန်းကကျွန်တော်ပုံမှန်ရုံကြီးကြီးကိုကျွန်တော်ထိန်းသိမ်းနေကျွန်တော်ရှင်းဆက်နေတယ်အနောက်တစ်ခုကတော့ကျွန်တော်စီကန်းဆိုတဲ့ဟာမှာကျွန်တော်ကိုယ်ကခေါ်ဖို့ကျွန်တော်စီကောင်းကိုကျွန်တော်ပြန်ပြင်တယ်။ကိုယ်ကခေါ်ဖို့သူများကိုတင်းတင်းချာချာကိုကို့အတွေ့ထဲမှာတွေးလိုက်တယ်ဆိုရဲအတွေ့မျိုးဖြစ်သွားလား။အဲ့လိုမျိုးဖြစ်သွားရင်သူများကိုဘယ်တော့ဟိုနေတဲ့ပုံစံမျိုးဖြစ်မလဲမဖြစ်မလဲဆိုတာစဉ်းစားနေ။ဒီတော့ကိုပြောတဲ့ဒီနေရာဟုတ်မဟုတ်ဆိုတဲ့ဟာကိုလည်းကိုအရင်စဉ်းစား။ဘာလို့ဆိုကိုလုလိုက်တဲ့ဟာကကိုကကိုတယောက်တည်းအတွက်နဲ့ပဲဆိုင်နေမယ်ကိုကကိုတယောက်တည်းနေရမှာတဘာဝနဲ့ကွာနေရတဘာဝမှာသက်ရှိသမဲ့တဝိုင်းသမဲ့တဲ့အကုန်အများကြီးရှိတဲ့အတွက်ကြောင့်အဲ့ဒီသူရရောကိုကြောင့်မလို့ဘလောက်ထိဒုက္ခရောက်ပါမလဲအဲ့ဒါအရင်ကမှနဲ့ပဲဆိုင်ကိုပြည်တိုင်းပုံမှန်တုံနေတဲ့ကို feature အောင်ကိုကကိုထိမ့်သိမ့်တဲ့ကိုအချင်းတွေဆိုင်နေနောက်တစ်ခုက feature ထိမ့်သိမ့်နေဆိုရင်ဟာပညာတက်မှလုလို့ရတဲ့ဒီစားမဟုတ်ဘူးပညာတစ်လုံးမှသာတလုံးမှမတက်လဲစီကန်းဆိုတာထိန်းလို့ရတယ်။အဲ့ရနေလဲကျွန်တော်ကကျွန်တော်ပြန်ပြီးတော့ကျွန်တော်တစ်ခါကျရင်ကျွန်တော်ပြန်ပြီးဟုတ်ဟုတ်ပြန်သွန်သိနေ။အဲ့ရအတွက်နဲ့ပဲကျွန်တော်ရှေ့ဆက်တယ်။ဒါကကျွန်တော်အခုလောလောလတ်အရင်ယုံကြည်နေတဲ့အားပဲ
။အပတ်စစ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍရဲ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့အခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာအစိုးရအနက်ကရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်ခုဆက်လက်ပြီးတော့ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
တောကြီးမြမဲတွေမှာချင်းသစ်ကောင်ရီတည်တည်တသာရောကြနေမှုကိုတုံ့ပြန်တဲ့အနေနဲ့ချင်းသစ်မျိုးစိတ်နှစ်မျိုးကိုမျိုးတုံးပြောက်ွယ်မဲ့ရှားပါတရိတ်ဆန်စီရင်သွင်းလိုက်တဲ့အကြောင်းအမေရိကန်ပြည်ထောင်စု9နဲ့တော်ရိုင်းတရိတ်ဆန်စောင့်ရှောက်ရေးဌာနကမကြခင်ကပဲကြေညာခဲ့ပါတယ်အိန္ဒိယနိုင်ငံနဲ့အာဖရိကတိုက်အနောက်ပိုင်းနဲ့အလဲပိုင်းတွေမှာတွေ့ရတဲ့ချင်းသစ်မျိုးစိတ်လီယိုလီယိုကိုမျိုးသုံးမဲ့အန်ဒီယရှိစီရင်သွင်းလိုက်ပြီးတောင်အာဖရိကမှာရှိတဲ့ဖန်တီရာလီယိုမီလနိုချိုက်တာကိုလည်းမျိုးသုံးပြောက်ွယ်မဲ့အရေးချင်းချောက်ခံနေရတဲ့တရိတ်ဆန်စီရင်သွင်းတော့မှာဖြစ်ပါတယ်ချင်းသစ်တွေနဲ့တကွတခြားပြည်တွင်းပြည်ပတော်ရိုင်းတရိတ်ဆန်တွေအပေါ်ရာဇဝမှုဆန်ဆန်ပြုမှုဆောင်ရွက်ချက်တွေကနေကာကွယ်ဖို့ဌာနရဲ့အမှုဆောင်ဒါရိုက်တာဒန်အရှိကလည်းတော်ရိုင်းတရိတ်ဆန်တွေနဲ့ပတ်သက်တဲ့ခွင့်ပြုချက်တစုံတရာလူချင်းရင်လိုက်နာရမယ့်လိုအပ်ချက်တွေကိုမြင့်တင်မဲ့အမိန့်တရထုတ်ပြန်လိုက်ပါတယ်ဒီအမိန့်အရတော်ရိုင်းတရိတ်ဆန်ဆိုင်ရာဥပဒေတွေချိုးဖောက်သူတွေကိုအမဲလိုက်အားကစားအထိတ်မှတ်တောထွက်ပစ္စည်းအမျိုးအစားတွေတင်သွင်းခြင်းအပါအဝင်အမဲလိုက်အားကစားနဲ့ဆက်နွယ်တဲ့ပြုမှုဆောင်ရွက်ချက်တွေကိုလည်းခွင့်ပြုတော့မှာမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်း20တုန်းကတည်းချင်းသစ်ကောင်ရီ43ရာခိုင်နှုန်းကျဆင်းလာခဲ့တာဟာချင်းသစ်တွေနေထိုင်ကျဆားရနေရာဆုံးရှုံးလာမှုစကြကွင်းပြောင်းမှု တိုးပွားလာတဲ့လူရဲ့နှုံတိုင်းချင်းသေးတွေကိုတပ်ဖြတ်နှုံမြင်မာလာမှုတွေကြောင့်ဖြစ်ပါတယ်။အဲ့ဒီအချက်တွေကိုထိထိရောက်ရောက်အကာအကွယ်ပေးနိုင်ဖို့တပ်ဆိုင်ရာတိုင်းပြည်တွေမှာဗန္ဒာရေးနဲ့တခြားအရင်းမြစ်တွေမလောက်ငါတာကလည်းချင်းသေးတွေရှားပါးလာနေမှုပေါ်မှာအဓိကသက်ရောက်စေပါတယ်။အမှုဆောင်ညွှန်ကြားရေးမှုရဲ့အမိန်အရငားနဲ့တော်ရိုင်းတရိတ်ဆန်စောင့်ရှောက်ရေးဌာနအနေနဲ့တော်ရိုင်းတရိတ်ဆန်ဆိုင်ရာဥပဒေချိုးဖောက်သူတွေရဲ့အန္တရာယ်ကနေကမ္ဘာအရှာပါဆုံးတော်ရိုင်းတရိတ်ဆန်မျိုးစိတ်တွေကိုကာကွယ်ပေးဖို့ကြိုးပမ်းအားထုတ်မှုတွေကိုစတဲ့တဘိုးတိုးမြင့်ထားပါတယ်။အမဲလိုက်အားကစားအထိတ်မှတ်ပစ္စည်းတွေတခြားတော်ရိုင်းတရိတ်ဆန်တွေဒါမှမဟုတ်တရိတ်ဆန်တွေရဲ့ခန္ဓာအစိတ်ပိုင်းတွေကိုအမေရိကန်ပြည်ထောင်စုတွေတင်ပို့တယ်ဆိုတာအထူးခွင့်ရေးပါရပိုင်ခွင့်မဟုတ်ပါဘူး။တော်ရိုင်းတရိတ်ဆန်ဆိုင်ရာဥပဒေတွေကိုချိုးဖောက်သူတွေအတွက်တော့ဒီလိုအခွင့်အမှုနဲ့မထိုက်တန်ဘူးဆိုတာတော်ရိုင်းတရိတ်ဆန်ဥပဒေတွေကပြဋ္ဌာန်းထားပါတယ်လို့ညွှန်ကြားရေးမှူးအရှိကပြောပါတယ်သူကကျွန်တော်တို့ရဲ့နောက်မျိုးဆက်မှာဆက်ပြီးရှိနေရမယ့်တော်ရိုင်းတရိတ်ဆန်တွေကိုပျက်စီးရပျက်စီးကြောင်းလုပ်နေကြတဲ့သူတွေကိုတော်ရိုင်းတရိတ်ဆန်ဆိုင်ရာလုတ်ကင်ဆောင်ရွက်ခွင့်တွေလက်ခံရရှိခြင်းမရှိရအောင်ကျွန်တော်တို့ကဆွမ်းဆွမ်းတမန်ဆောင်ရွက်သွားမှာပါလို့ပြောပါတယ်တော်ရိုင်းတရိတ်ဆန်စောင့်ရှောက်ရေးဌာနအနေနဲ့ဒီလိုမျိုးတစ်တော်တွေပစ္စည်းတင်သွင်းခွင့်ရှောက်လွှာတွေကိုလည်းပေးရမယ့်ငွေကြေးကိုတိုးမြင့်တက်မှတ်သွားဖို့ဆောင်ရွက်နေပါတယ်။ချင်းသိဆိုတဲ့တရဝဟာကမ္ဘာမှာချစ်စရာအကောင်းဆုံးမျိုးစိတ်ထဲကတစ်မျိုးပါ။ကမ္ဘာကြီးရဲ့အမွေအနှစ်အဖြစ်ကျွန်တော်တို့ဝေးမျှခံစားနေကြရတဲ့အစားထိုးမရတဲ့အစိတ်ပိုင်းတစ်ခုလည်းပဲဖြစ်နေပါတယ်လို့မစ္စတာအရှိကပြောပါတယ်။ကျမ်းမာတန်ဆွမ်းတဲ့ချင်းသေးတွေအာဖရိကတိုက်ရဲ့ဆာဗာနာမြက်ခင်းပြည်မှာနဲ့အိန္ဒိယတောနယ်တွေမှာသွာလာနေတာကိုဆက်ပြီးတော့မြင်ကျင်တယ်ဆိုရင်ဒါဟာအာဖရိကနဲ့အိန္ဒိယကလူတွေမှာတင်တာဝန်ရှိတာမဟုတ်ဘဲကျွန်တော်တို့အားလုံးအရေးတွေယူဆောင်ရွက်သွားရမှာဖြစ်ပါတယ်လို့လည်းမစ္စတာအရှိကပြောသွားခဲ့ပါတယ်ရှင
်မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီးတော့ VOE ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြားလိုပါတယ်ခင်ဗျာတောတာရှင်များခင်ဗျာ VOE မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 40နဲ့လိုင်းနိုမီတာ49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကြာနေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်းကကြီးညာပေးပါမယ်ခင်ဗျာ
အီရန်နိုင်ငံရေပိုင်နဲ့ထဲဆက်ပြက်မျောပါသွားပြီးထင်သိမ်းခံရတဲ့အမေရိကန်ရေတပ်အမှုဒဏ်10ဦးပြန်လည်လွတ်မြောက်လာတဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်ဒီကိစ္စဖြေရှင်းလိုက်နေတာဟာတန်တမာရေးအရာအောင်မြင်မှုဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်သလိုကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကလည်းအမေရိကန်စစ်မှုထမ်းတွေသူတို့လက်ထဲပြန်ရောက်လာတဲ့အတွက်ဝမ်းမြောက်ကြောင်းပြောကြားပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဗုဒ္ဓနေ့မှာမယ်ရီလန်းပြည်နယ် Silver Spring ကIRC International Rescue Committee နိုင်ငံတကာဒုက္ခသည်ကယ်ဆယ်ရေးကော်မတီရုံးဝယ်ကိုတွားရောက်ခဲ့ပြီးမြန်မာ၊ဆီးရီးယား၊ Iraq၊ Eritrea ၊ Congo အပါအဝင်နိုင်ငံအများအပြားကနေအမေရိကန်နိုင်ငံကိုလာရောက်ကြတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်နိုင်ငံကိုဘဝအသက်စဖို့ရွေချယ်နဲ့ရောက်လာကြသူတွေရဲ့အောင်မြင်မှုတွေကိုတွေ့ရတဲ့အတွက်ဝမ်းမြောက်ကြောင်းနဲ့အမေရိကန်နိုင်ငံမှာအခြေတကျနေနိုင်အောင်အလုပ်လုပ်ဆောင်မှုတွေမှာအဆင်ပြေအောင်ကူညီပေးနေတဲ့အဖွဲ့တွေကိုလည်းကျေးဇူးတင်ကြောင်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။ပြည်ကရတင်ပတ်တွင်မြောက်ကိုရီးယားနိုင်ငံကစရုပ်ထအခြေမြောက်ညူဟိုက်ဒရိုဂျင်ဘုံစမ်းသပ်ဖောက်ခွဲခဲ့တာနဲ့ပတ်သက်ပြီးအထူးစိုးရိမ်မကင်းဖြစ်ကြောင်းမြန်မာအစိုးရကဇန်နဝါရီလ23ရက်နေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်နိုင်ငံတကာကလည်းဒီကိစ္စနဲ့ပတ်သက်လို့စိုးရိမ်ပူပန်တဲ့အကြောင်းဝိုင်းဝန်းပြောဆိုနေကြပြီးရေးယူပိတ်ဆို့မှုတွေလုပ်ဖို့ဆောင်ရွက်နေတဲ့အချိန်မှာအခုလိုမြန်မာအစိုးရရဲ့ကြေညာချက်ထွက်ပေါ်လာတာပါမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုဟာလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တဲ့အပြင်နိုင်ငံတကာလက်နက်မပြန့်ပွားရေးသဘောတူညီချက်ကိုထိခိုက်စေပြီးဒေတာရင်းတင်းမာမှုကိုလည်းမြင့်တက်စေတယ်လို့နိုင်ငံသားဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာဝါရှင်တန်ဒေတာစံတော်ချိန်ဗုဒ္ဓဟူးနေ့ည7နာရီလောက်မှာထွက်မဲ့အမေရိကန်ထီပါဝါဘောရဲ့စုစုပေါင်းစုချင်းငွေဟာအခုအချိန်မှာကမ္ဘာထီသမိုင်းမှာအများဆုံးစုချင်းအဖြစ်နဲ့အမေရိကန်ဒေါ်လာ1500ရှိသွားပြီဖြစ်တဲ့အတွက်လူအတော်များများကထိလက်မှတ်တွေဝယ်ပြီးစစ်လုရှားစွာနဲ့စောင့်ဆိုင်းနေကြပါတယ်။တခြားအမေရိကန်နိုင်ငံသားတွေနေတူအမေရိကန်နိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေဟာလည်းပါဝါဘောထီကိုစိတ်အားထက်သန်စွာထိုးထားကြတဲ့အကြောင်းမေရီလန်းပြည်နယ်ဒေသခံတွေကပြောပါတယ်ဒီပါဝါဘောထီကိုအမေရိကန်နိုင်ငံသားတွေနဲ့မကဘဲတရုတ်နိုင်ငံသားတွေအပါအဝင်နိုင်ငံတကာမှာရှိနေကြသူတွေကလည်းအသိမိတ်ဆွေတွေကတစ်ဆင့်အင်တာနက်အွန်လိုင်းကနေလန့်ထိုးတဲ့သူတွေလည်းရှိနေပါတယ်ဒီထီဟာအမေရိကန်နိုင်ငံအတွင်းမှာပြည်နယ်ပေါင်း50ရှိတဲ့အထက်ကပြည်နယ်ပေါင်း54ပြည်နယ်မှာထိုးနိုင်ကြတာလည်းဖြစ်ပါတယ်ခင်ဗျာ
သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီမနက်အစီအစဉ်ထုတ်လုပ်ရင်းမူကဥဆန်မိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒါရစ်စမဲဖြစ်ပါတယ်ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ် VOE အမေရိကန်တန်မနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်အားပေးခဲ့ကြတဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.